Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။၂၀၁၉ခုနှစ်ဇွန်လ၂၈ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလူသားချင်းစာနာမှုဆံရပြဿနာဖြေရှင်းရေးအတွက်ဥပဒေမူကြမ်းတရက်ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြေးခေါ်ယူကြတဲ့ရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးကြိုတင်စစ်ဆေးတရားရုံးမတင်ခင်မှာကြိုတင်စစ်ဆေးမှုတွေလုပ်ဖို့အတွက် ICC ကတရားသူကြီး3ဦးပါအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှာခွန်ရယ
်ကာမာပါရှင်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ဩစတြေးလျနိုင်ငံသားရေးရာသိပ်ပံကကောက်ယူတဲ့နောက်ဆုံးစစ်တမ်းမှာတရုတ်ဥပေါ်တန်တရားတွေတိုးနေတဲ့အကြောင်းနဲ့ဩစတြေးလျရဲ့ဒီမိုကရေစီရေးမှာနိုင်ငံသားဆွတ်ဖက်မှုတိုးပွားမှုဖြစ်နိုင်ခြေတွေအပေါ်မှာစိုးရိမ်နေတဲ့အကြောင်းတွေ့ရတယ်လို့ဆိုပါတယ်
Only 32% of Australians now trust China to do act responsibly in the world and that's 20 points down from 2018
လူ위နိုင်ငံသားရေးမူဝါဒရေးရာသူတေသီရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ sorry သတင်းတောက်ခါရှူဂီတပ်ဖြတ်ခံရမှုအတွက်တာဝန်ရှိတဲ့ sorry ရာရှိတွေအပြစ်ပေးအရေးယူရေးကုလစုံစမ်းစစ်ဆေးရေးမှုကတောင်းဆိုပါတယ်အမေရိကန်သမ္မတရဲ့မြောက်ကိုရီးယားခရီးစဉ်မှာထိပ်သီးဆွေးနွေးပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အခြေအနေနဲ့တူအပူလွန်ကဲမှုကိုနှွေရသည့်အစမှကလေးကအပြင်းထန်ခံစားနေရတဲ့ဥရောပနိုင်ငံတွေအကြောင်းသတင်းလွှာတွေနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်
အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်လူသားချင်းစာနာမှုပြဿနာဖြေရှင်းရေးဆိုင်ရာအဆုပ်ပြုချက်ဥပဒေမူကြမ်းတရက်ကိုအထက်လွှတ်တော်မှ Republican နဲ့ Democrat ပါတီကြီးနှစ်ရပ်စလုံးကဗိုလ်ချုပ်ဘူးနေမှာအတည်ပြုပေးခဲ့ပါတယ်။နောက်ထပ်ရန်ပုံငွေဒေါ်လာတန်း4000ကျော်ချထားပေးဖို့နဲ့ဖမ်းဆီးထားတဲ့တရားဝင်ရွှေ့ပြောင်းသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ဖို့ပါထည့်သွင်းပြီးပြဋ္ဌာန်းပေးမယ်ဥပဒေတရက်ဖြစ်ပါတယ်။အထက်လွှတ်တော်မှထောက်ခံမဲ84မဲ၊ကန့်ကွက်မဲ8မဲနဲ့အတည်ပြုပေးလိုက်တာပါ။အဖမ်းခံရတဲ့ကလေးငယ်တွေပေါ်မှာသမ္မတထရမ့်အစိုးရအဖွဲ့ကင်ကွယ်ပုံနဲ့ American ပြည်ထောင်စုရဲကိုဝန်နိုင်မှုအတွက် Rio Grande မြစ်ကိုဖြတ်ကွင်း El Salvador ကသားဖာတည်ဆုံးခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးမကြေနပ်မှုတွေကြဲကြဲပြန့်ပြန့်တွေ့လာရခြင်းမှာအခုလိုမဲပေးအတည်ပြုလိုက်တာဖြစ်ပါတယ်။ဒီနယ်စပ်ဒေသကိုတလအတွင်းမှာပဲတရားဝင်လာရောက်သူပေါင်းက3000ကျော်ဖြစ်လာပြီး10နှစ်ကျော်ကာလအတွင်းအများဆုံးဖြစ်လာနေခြင်းမှာ Republican နဲ့ဥဆောင်တဲ့အထက်လွှတ်တော်ကအခုလိုအတည်ပြုပေးလိုက်တာပါ။အထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒီဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်စီတင်သွင်းနိုင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်ကလည်းအတည်ပြုပေးရအောင်မှာဖြစ်ပါတယ်။ရှေ့သတင်းပတ်ထမအမေရိကန်လွတ်လပ်ရေးနေအားလာရဲ့ကြားရောက်မှာဖြစ်တဲ့အတွက်လွှတ်တော်မနာခင်တိုးတောင်းတဲ့ရက်အတွင်းမှာပဲလှုပ်ဆောင်နိုင်ဖို့လည်းလိုအပ်နေတာပါ။
ဂျပန်နိုင်ငံအိုဆာကာမြို့မှာပြုလုပ်မဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာနိုင်ငံခေါင်းဆောင်၈ယောက်နဲ့တရားစီတွေ့ဆုံဖို့ရှိပါတယ်။ဗိုလ်တုနေ့မှာဂျပန်နိုင်ငံကိုမထွက်ခွာမီသူကအမေရိကန်နိုင်ငံပေါ်အမျက်ထုတ်နေတဲ့ကမ္ဘာနိုင်ငံတော်တော်များများကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းသူတို့ဆက်လက်အမျက်ထုတ်နိုင်လို့ကြားရမှာမဟုတ်ကြောင်းသတင်းထုတ်တွေကိုပြောပါတယ်။သမ္မတထရမ့်အစိုးရအဖွဲ့ကဂျီတန်တာဝန်ရှိသူတူကတရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြတ်ပြားသွားပြီးမဲ့သမ္မတထရမ့်အနေနဲ့တရုတ်သမ္မတရှီဂျင်ပင်ကိုအေးလူလူတွေ့ဆုံနိုင်မှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုပြောပါတယ်။ရုရှားသမ္မတပူတင်နဲ့ဆွေးနွေးပွဲမှာအီရန်၊ယူကရိန်း၊ရှေ့လေပိုင်းနဲ့ဗင်နီဇွဲလားနိုင်ငံလိုကိစ္စတွေဆွေးနွေးရမယ့်ကိစ္စတွေရှိနေပေမဲ့လောလောဆယ်ဆွေးနွေးပွဲအတွက်သတ်မှတ်ထားတဲ့ခေါင်းစဉ်တွေမရှိသေးဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်။ပူတင်ကိုအမေရိကန်ရွေးကောက်ပွဲမှာမဆက်ဖက်ဖို့ပြောမလားဆိုတော့သတင်းတောက်တယောက်ရဲ့အမေကတော့ခင်ဗျားတို့နဲ့ဒီကိစ္စမဆိုင်ဘူးဆိုပြီးတုံ့ပြန်ခဲ့ပါတယ်။ American သမ္မတ Trump နဲ့ Russia သမ္မတ Putin တို့နှစ်ဦးရဲ့ဆွေးနွေးပွဲဟာလူကများအာရုံစိုက်စရာဆွေးနွေးပွဲတစ်ခုဖြစ်ပါတယ်။သမ္မတ Trump ရဲ့ G20 ခီးစဉ်ဟာ American နဲ့ Iran တို့ဆက်ဆံရေးတည်မှန်နေချိန်မှာတောင်းမဲ့ခီးစဉ်ဖြစ်တဲ့အတွက် American နိုင်ငံက Iran ပေါ်ရင်နဲ့တင်းမို့မှုတွေအလုံးစုံပိတ်ဆို့မှုအရေးယူမှုတွေဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုသမ္မတ Trump ကတခြားကောင်းဆောင်တွေကိုပြောပြပါလိမ့်မယ်။သမ္မတ Trump ကဂျပန်နိုင်ငံမှာ Australia, Germany, India, sorry Arabia နဲ့ Turkey နိုင်ငံကကောင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဂျပန်နိုင်ငံအပြီးခီးစဉ်ပြီးမှာတော့သူဟာတောင်ကိုရီးယားနိုင်ငံ Seoul မြို့ကိုဆက်လက်တောက်ရောက်မှာဖြစ်ပြီးတောင်ကိုရီးယားသမ္မတ Moon Jae-in နဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးတင်မှမှုရှင်းလင်းမှာဖြစ်ပါတယ်။
American သမ္မတရွေးကောက်ပွဲဟာ2020နှစ်ကုန်ကန်ဒီမှာကျင်းပမှာမို့16လကျော်လိုနေပါသေးတယ်။ဒါပေမဲ့ Republican သမ္မတ Donald Trump ကိုဖျောက်ချမဲ့ Democrat Party ရဲ့သမ္မတလောင်းဖြစ်နေဘသူကိုရွေးချယ်ရမယ်ဆိုတာ Democrat မဲဆန္ဒရှင်တွေသိလာစေမဲ့ကိုယ်စားလှယ်လောင်းတွေရဲ့အခြေချင်းဆင်းရဲဘက်ကိုနှညတာကျင်းပဖို့အတွက်စီစဉ်ထားပါတယ်။ Democratic Party သမ္မတလောင်းဖြစ်နေဝင်ပြီးတော့ရွေးခံတဲ့ကိုယ်စားလှယ်လောင်းဆယ်ဦးဟာဗုဒ္ဓဘူးနေညမှာဖလော်ရီဒါပြည်နယ်မီယာမီမြို့မှာမဲဆန္ဒရှင်တွေရှေ့မှာ2နာရီကြာအခြေချင်းပြောဆိုကြမှာဖြစ်ပြီးဒါကနိုင်ငံတော်ဟန်ကပြည်သူတန်းနဲ့ချီးပြီးကြီးရှုအကဲဖြစ်နိုင်အောင်ရုပ်တံကနေလွှင့်ပေးမှာဖြစ်ပါတယ်။ဒီကိုစလေလောင်းဆယ်ဦးရဲ့မှာဒီမိုကရက်တစ်ပါတီကထိတ်ဆုံးပြေးနေသူတဦးဖြစ်တဲ့မက်ဆာချူးဆက်အထက်လွှတ်တော်မှာအဲလစ်ဘက်ဝါရန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့နယူဂျာစီပြည်နယ်ကကိုရီဘူကာမင်းနီဆိုတာပြည်နယ်ကအီမီကလိုဘောက်ချာနဲ့တက်ဆက်ပြည်နယ်ကလွှတ်တော်အမတ်ဟောင်းဘီဒိုအိုရိုကီလို့လည်းပါပါတယ်။ချက်တပရင်းနေညမှာတော့ပြန်ပြန်အားလုံးထဲမှာထိတ်ဆုံးမှရှိနေတဲ့စစ်တယ်လို့စစ်တမ်းတွေမှာပြနေတဲ့ဒုသမရဟောင်းဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့အတူအထက်လွှတ်တော်အမတ်တွေဖြစ်တဲ့ဗန်မောင်ပြည်နယ်ကဘာနီဆန်ဒါစ်ကယ်လီဖိုးနီးယားပြည်နယ်ကကမလာဟဲရစ်အပြင်အင်ဒီယားနာပြည်နယ်ဆောက်ဘန်မြူရောဝင်ပီတ်အဘူဒီဂက်နဲ့၆ဦးတို့အခြေတင်ဆွေးနွေးညှင်းခုံကြမှာဖြစ်ပါတယ်။နိုဘယ်မှာ3ရက်နေမှာကျင်းပမယ့်2020 American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Trump ကိုဘယ်သူကအကောင်းဆုံးထိုးနှက်ဖို့ပြောဆိုနိုင်မယ်ဆိုတာမသိရသေးပေမဲ့အခုရှင်ပြိုင်မဲ့သူတွေဟာနိုင်ငံခြားရေးမူဝါဒကစပြီးကျန်းမာရေးစောင့်ရှောက်မှုလူဝင်မှုကြီးကြပ်ရေးအခွန်ကိစ္စတွေလိုပြည်ရင်းမပြေမလည်ဖြစ်နေကြတဲ့ကိစ္စရပ်မျိုးတွေကိုရှေ့တန်းတင်ပြီးတော့ပြောကြားကြဖို့လည်းရှိပါတယ်။
2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားနိုင်ငံဝင်ရောက်ဆွဲဖက်မှုနဲ့ပတ်သက်တဲ့ကိစ္စစုံစမ်းစစ်ဆေးပြီးအစိုးရခန်းစာတင်သွင်းခဲ့သူရောဘတ်မူလာကအမေရိကန်အောက်လွတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာစစ်ဆေးခံမှုသဘောတူညီခဲ့တဲ့အပေါ်သမ္မတထရမ့်ကမူလာကိစ္စဘယ်တော့မှဆုံးမှာမဟုတ်ဘူးလို့တုံ့ပြန်ပြောကြားခဲ့ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲမသွားခင်အင်ဖြူရောမြက်ခင်းပြန်မှာသူကသတင်းထောက်တွေကိုဒီကိစ္စဟာနိုင်ငံသမိုင်းမှာအကြီးဆုံးလိမ်လည်မှုတစ်ခုဖြစ်တဲ့ဆိုပြီးသူပြောနေကြစကားအတိုင်းထပ်မံပြောခဲ့ပါတယ်။ American Outlet တော်ကတရားရေးကော်မတီဥက္ကဋ္ဌ Jero Netla နဲ့ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff တို့ကမူလာအနေနဲ့ဇူလိုင်လ19ရက်နေ့မှာအောက်လွတ်တော်မှာကြားနာစစ်ဆေးဖို့သဘောတူညီရအကြောင်းနဲ့သူတို့အပါအဝင် American ပြည်သူတရားလုံးကဒါကိုမျှော်လင့်စောင့်စားနေကြောင်းအင်္ဂါနေ့နောက်ပိုင်းကစာတစာမှာရေးသားဖော်ပြခဲ့ပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖွက်မှုနဲ့သမ္မတထရမ့်ဟာဒီစုံစမ်းစစ်ဆေးမှုကိုရပ်ဆိုင်းဖို့ကြိုးစားရင်းတရားရေးစနစ်ကိုနှောက်ယှက်ခဲ့ကြောင်းဆက်ဆွေးပြောကြားမှုတွေအတွက်ရောဘတ်မူလာဟာနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူပါ။သူရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအခုချိန်ထိလူသိရှင်ကြားမှတ်ချက်ပေးမှုကိုသတင်းစာရှင်းလင်းပွဲတစ်ပွဲမှာတစ်ချိန်သာပြောကြားခဲ့ပြီးပြင်ဆင်ထားတဲ့ကြေညာချက်တစ်စောင်ကိုသာဖတ်ကြားခဲ့ပြီးမိခွန်းတွေကိုတော့ဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။တရားရေးကော်မတီဥက္ကဋ္ဌ Jero Netla နဲ့ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff တို့ကတော့သူ့ကိုအောက်လွှတ်တော်မှာလာရောက်ကြားနာစစ်ဆေးဖို့စစ်ကောစာထုတ်ပြန်ခဲ့ပြီးအမေရိကန်ပြည်သူလူထုအနေနဲ့သူ့ရဲ့အစိုးရခံစားပါသုံးသက်ချက်တွေကိုသာမကစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်တရားလုံးအပေါ်ပါတည်တည်တည်ထိုင်ကြောင်းရေးသားပြီးစစ်ကောစာထုတ်ပြန်ခဲ့တာပါ။
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းလိုမီတာ24 kHz 12139လိုင်းလိုမီတာ40 kHz 8013လိုင်းလိုမီတာ57 kHz 5805နဲ့လိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တံကမနေ့ခင်းတင်ဆက်တွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုရှိကြောင်းဆက်ဆွဲထားတဲ့ရာဇဝတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုးတင်စစ်ဆေးမဲ့တရားသူကြီး၃ဦးအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ဇွန်လ25ရက်နေ့မှာ The Hague အခြေစိုက် ICC နိုင်ငံတကာရာဇဝတ်တရားရုံးဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပါတယ်တရားသူကြီး၃ဦးဖြစ်တဲ့ Robert Fema, Olga Herrera, Cuba Sia နဲ့Jeffrey Henderson တို့ကိုတာဝန်ပေးခဲ့တာပါမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေတိမ်းနေချိန်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးအောင်မြန်မာလုံခြုံရေးတွေအတင်းကျပ်မောင်းထုတ်ခဲ့တယ်ဆိုရယ်ဆက်ဆွဲချက်ပေါ်မှာစုံစမ်းဖို့ ICC ရှင်းနေချိန် Fatou Bensouda ရဲ့ရှောက်လာ Jet ကိုမနှစ်ကစက်တင်ဘာ6ရက်နေ့မှာ ICC ကလက်ခံခဲ့ပြီးစက်တင်ဘာ17ရက်နေ့မှာရှင်းနေချိန် Bensouda ကဒီစုံစမ်းစစ်ဆေးဖို့တက်တဲ့ထောက်ထားတဲ့အလုံးလောက်ရှိမရှိစတင်စုံစမ်းခဲ့တာပါ March လမှာရှင်းနေချိန် Bensouda ဦးဆောင်တဲ့ဖွဲ့ဝင်ခလုံးကပါဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုတရင်သုံးပတ်ကြာတွားရောက်ခဲ့ ပါတယ် ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့ 2010 ကတည်းကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေရောက်နေတဲ့အတွက် ICC ကနေမင်းစင်ပိုင်ခွင့်အာဏာနဲ့အညီရေးယူနိုင်ရင်နီးလန်းရှာနေတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာဘက်က ICC ခုံရုံးကကိုင်တယ်ဆောင်ရွက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်မြန်မာဟာ ICC ဖွဲ့ဝင်မဟုတ်တဲ့အတွက်
ရိုဟင်ဂျာဒုက္ခသည်တွေကိုစောနိုင်သမျှစောစောနေရက်ကိုပြန်မဖို့နိုင်ရင်လုံခြုံရေးအနေနဲ့ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောပါတယ်။ဘင်္ဂလားဒေ့ရှ်လွှတ်တော်မှာလွှတ်တော်အမတ်ဂျာမိုဟာမက်ရဲ့အမေးကိုဖြစ်ကြရမှာသူကအခုလိုပြောခဲ့ပါ။အခြေခံလွတ်လပ်ရေးတွေမရတဲ့အခြေခံလွတ်အခွင့်အရေးတွေမရရှိတဲ့ရွှေပြောင်းခရယံသူတွေအတွက်ဒါဟာသဘာဝကျတယ
ကိုအပြစ်ပြောကြားနေပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံကအတိုင်ဝမ်အနေနဲ့ရခိုင်ပြည်နယ်မှာတင့်တော်တဲ့အခြေအနေဖန်တီးပေးဖို့မြန်မာနိုင်ငံပေါ်ဆက်လက်ဖိအားပေးသွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာနေရပ်ပြန်ရေးကိစ္စမှာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုပြီးမြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာအမျိုးမျိုးမှာစင်ကြေပေးနေကြောင်းလည်းပြောပါရတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆွေရကလက်ခံခြင်းမရှိပါဘူး။
အီရန်နဲ့အင်အားကြီးနိုင်ငံတွေကြားရတဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ကဆက်ပြီးအကောင့်ထဲပို့ဖို့နဲ့အမေရိကန်ကအီရန်ပေါ်မှာစီးပွားရေးတန်ခတ်မှုပြန်ချတာကိုလက်တုံ့ပြန်နေနေတဲ့ဒီသဘောတူညီချက်ကိုမပြစ်ပယ်လိုက်ဖို့ဥရောပနိုင်ငံတွေကအီရန်ကိုဗိုလ်တဖူးနေမှာတိုက်တွန်းပါတယ်။ JCPOA နျူကလ িয়ার သဘောတူညီချက်ဟာပြတ်ပြားမဲ့အခြေအနေရောက်နေပြီမဲ့ဒီသဘောတူညီချက်ကိုပန်းတိုင်ရောက်တဲ့အထိဆက်လှုပ်ဆောင်ရေးအတွက်ပြန်လှုပ်တဲ့နယ်လို့ JCPOA သဘောတူညီချက်အကောင့်ထဲပို့ရေးဆိုင်ရာပြန်လည်တုံ့တက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာကုလသမဂ္ဂရဲ့ EU ဥရောပသမဂ္ဂဆိုင်ရာသံမကြီးကပြောပါတယ်။အီရန်ဘက်ကသူကတိပြုထားတဲ့အတိုင်းလိုက်နာနေသေးတဲ့ဒီသဘောတူညီချက်ဆက်ပြီးတော့တည်မြဲဖို့နိုင်ငံတကာအတိုက်အဝန်းကတခြားမိတ်ဆွေတွေနဲ့အတူ EU ကမနာမနေဆက်လုပ်မှာလို့လည်းပြောပါတယ်။ဒီသဘောတူညီချက်ဆက်တည်မြဲဖို့ EU ဥရောပသမဂ္ဂကတနှစ်ကျော်လုပ်နေတာဖြစ်ပြီးပထမမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီသဘောတူညီချက်ကနေနှုတ်မထွက်သွားဖို့အတွက်နှုတ်ထွက်မသွားဖို့အတွက်ကြိုးစားခဲ့တာပါဒါပေမဲ့မအောင်မြင်ခဲ့ပါဘူးအခုဒီသဘောတူညီချက်အတိုင်းအီရန်ဘက်ကဆက်ထိန်းသိမ်းနေအောင်ကြိုးစားနေတာဖြစ်ပါတယ်အီရန်ဘက်ကတော့အမေရိကန်ကအခုလိုသဘောတူညီချက်ကထွက်ပြီးအီရန်ပေါ်တန်ခတ်မှုပြန်ချတာဟာသူတို့ရဲ့စီးပွားရေးကိုအထိနာစေတယ်လို့ပြောပါတယ်မေလ၈ရက်နေ့ကတော့သဘောတူထားတဲ့တန့်စင်ယူရေနီယံလက်ဝဲထားရှိနိုင်တဲ့ပမာဏတဲ့ကျော်လွန်ပြီးထားမယ်လို့အီရန်ဘက်ကပြောကြားခဲ့တာပါဒါပြင်အခုလိုအီရန်လုံဆောင်မှုကအမေရိကန်ဘက်ကတန်ခတ်မှုကိုအတွက်အသေးငယ်ဆုံးတုံ့ပြန်မှုတစ်ခုဖြစ်ကြောင်းလည်းအီရန်တမကြီးကပြောပါတယ်
အမေရိကန်မျိုးသမီးဘောလုံးသင်းရဲ့အကြော်မော်တူဖြစ်သူမေဂန်ရပီနိုကအခုရှင်ပြန်နေတဲ့ကမ္ဘာခလားပြိုင်ပွဲမှာသူတို့ပိုဆွဲခဲ့ရင်အင်ဂျီရောကိုသွားတက်လက်ပတ်မှာမဟုတ်ဘူးလို့ပြောလိုက်တဲ့အတွက်အင်တာနက်မှာပွဲစုသွားခဲ့ပါတယ်အင်ဂျီရောကိုကျွန်မမသွားဘူးကျွန်မတို့ကိုဖိတ်မှာမဟုတ်ဘူးဆိုတဲ့စကားကိုခက်ကြမ်းကြမ်းအတုံးအုံနေနဲ့ပြောထားတဲ့ဗီဒီယိုကို8x8 magazine က Twitter မှာအင်ကာနေကတင်ထားတာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကရပီနိုနဲ့သူတို့ဘောလုံးသင်းကိုဖိတ်ကြားချက်တွေကိုဗိုလ်တုံးနေ့ Twitter မှာတုံ့ပြန်ဖော်ပြခဲ့ပါတယ်လာလည်းမဲ့ကိစ္စကိုမပြောခင်အနိုင်ရအောင်ကစားဖို့ဖော်ပြထားပေမဲ့နိုင်နိုင်ရှုံရှုံလာလည်းဖို့ဖိတ်ကြားပါတယ်လို့လည်းရေးသားထားပါတယ်အမေရိကန်မျိုးသမီးဘောလုံးသင်းကမျိုးသားအသင်းထက်အောင်ပွဲတွေပိုမိုရရှိခဲ့ပေမဲ့မျိုးသားဘောလုံးသမားတွေတလားစားနေတာဟာခွဲခြားဆက်ဆံမှုဖြစ်တဲ့ဆိုပြီးအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲဆိုထားချိန်မှာဒေါ်နယ်ထရမ့်နဲ့ရပီနိုတို့အကြား Twitter မှာအခုလိုအပြန်အလှန်ရေးသားမှုတွေထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကြာတာပြင်းနေမနဲ့ခင်ထိတ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်ဒီမနဲ့တော့နိုင်ငံတကာနဲ့ဒေတာရင်းသတင်းလွှာတွေကိုပဲဆက်တိုက်နှာစင်ကြရမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်လူဦးနိုင်ငံသားမူဝါဒရေးရာသိပ္ပံကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်ဩစတြေးလျနိုင်ငံသားတွေဟာတရုတ်အပေါ်မှာတန်တရားတွေတိုးလာနေသလိုဩစတြေးလျနိုင်ငံရဲ့ဒီမိုကရေစီရေးရာမှာနိုင်ငံသားကဝင်ရောက်နှောက်ယှက်နိုင်ခြေရှိလာမှာကိုလည်းစိုးရိမ်နေကြတယ်လို့ဆိုပါတယ်ဆစ်ဒနီကဖီးမာဆာရဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်လူဦးနိုင်ငံသားမူဝါဒရေးရာသိပ္ပံကကောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်တော့ဩစတြေးလျနိုင်ငံရဲ့စီးပွားရေးဟာတရုတ်ပေါ်မှာအလွန်ကျွံမှီခိုးနေရတယ်လို့သူတို့နိုင်ငံတည်းမှာလည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကတိတ်ကိုများနေတယ်လို့ဩစတြေးလျနိုင်ငံသားအများပြားကယုံကြည်ကြချောင်းပြသနေတာပါတရုတ်ပေါ်သဘောထားကလည်း လွန်ခဲ့တဲ့12လတာကာလအတွင်းပိုးပြီးတင်းမာလာပုံပေါ်နေပါတယ်။ဒါကလည်းတောင်တရုတ်ပင်လယ်ပြင်တဲ့တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေနဲ့အတူဩစတြေးလျဆက်သွယ်ရေးကွန်ရက်ထဲမှာတရုတ်ရဲ့ပအဝင်ပတ်သက်မှုတွေပေါ်စိုးရိမ်မှုတွေနဲ့တရုတ်ကစိုက်ဘာတိုက်ခိုက်မှုတွေတပါးသူရဲ့ပြည်ရင်းနိုင်ငံရေးမှာဝင်ပြီးတော့ဆက်ဖက်မှုတွေလုပ်နေတယ်ဆိုတော့ဆွဆွဲမှုတွေပေါ်လာတာကြောင့်ဖြစ်ပါတယ်။တရုတ်ကိုတာဝန်ခံတာဝန်ယူမှုရှိတဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံအဖြစ်နဲ့ဩစတြေးလျနိုင်ငံသားတွေဘက်ကဘယ်လောက်ယုံကြည်မှုရှိတယ်ဆိုတာကိုသိရဖို့လွန်ခဲ့တဲ့9နှစ်ကစပြီးနှစ်ဆင်စစ်တမ်းကောက်ကြည့်နေတာဖြစ်ပြီးဒီနှစ်မှာတော့အယုံကြည်မှုအ ਨੇ ဆုံးဖြစ်နေတယ်ဆိုတာကိုစစ်တမ်းမှာတွေ့နေရတယ်လို့လိုဝီနိုင်ငံခြားမူဝါဒရေးရာသိပ္ပံကသူတေသနပညာရှင်နတ်တာရှာကဆမ်ကပြောပါတယ်
Only 32% of Australians now trust China to do act responsibly in the world, and that's 20 points down.
အခုဆိုရင် Australia နိုင်ငံသားအားလုံးရဲ့32ရာခိုင်နှုန်းကပဲတရုတ်ကိုကမ္ဘာမှာတာဝန်သိသိနဲ့လှုပ်ဆောင်တတ်တဲ့နိုင်ငံလို့ယုံကြည်ကြတာပါဒါဟာမနှစ် 2018 ကနေရှင်ရင် 20 ရာခိုင်နှုန်းလောက်ကိုထိုးချသွားတာကြောင့်တကယ်ကိုသိတာနေပါတယ်။လူ ਈ သိပ္ပံရဲ့စစ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်အော်စတြေးလျနိုင်ငံရဲ့တရုတ်နဲ့ဆက်ဆံရေးမှာစိုးရိမ်မှုတွေတိုးလာနေတာကိုပြတဲ့အချက်တွေအများကြီးရှိနေတာကိုတွေ့ရမှာပါ
။တရုတ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိတိတသာတိုးလာတဲ့ပုံတွေ့နေရပေမယ့်အော်စတြေးလျနိုင်ငံရဲ့ကာလတားရှည်စီးရေးမဟာမိတ်ဖြစ်တဲ့ American ပြည်တော်စုနဲ့ပတ်သက်ပြီးထောက်ခံမှုမှာတော့ထူးထူးခြားခြားတိုးတက်လာတာမတွေ့ရပါဘူး။ American သမ္မတ Donald Trump ပေါ်မှာယုံကြည်မှုရှိတယ်လို့စစ်တမ်းအတွက်မဲပေးသူက၄ပုံ၃ပုံပဲရှိတာပါ။ Australia နိုင်ငံဟာကြွယ်ဝချမ်းသာတဲ့နိုင်ငံဖြစ်ပြီးအာရှနိုင်ငံတွေအထူးသဖြင့် Japan, Singapore တို့နဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့အလဲလက်အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အရင်က Britain ရဲ့အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့ကိုလိုနီနိုင်ငံဖြစ်ပြီးအခုဒီလဲဗြိတိန်နဲ့ခိုင်မာတဲ့ဆက်ဆံရေးကရှိနေသေးပါအမေရိကန်ပြည်ထောင်စုနဲ့ဆိုရင်တော့လုံခြုံရေးအရာတိတ်ကိုအရေးပါတဲ့မဟာမိတ်ဖြစ်တယ်လို့တရုတ်နဲ့ဆိုရင်တော့ဩစတြေးလျနိုင်ငံရဲ့လက်ရှိကြွယ်ဝမှုကိုပေးတဲ့အကြီးဆုံးကုန်သွယ်ဖက်အဖြစ်နဲ့အားထားနေရတာဖြစ်ပါတယ်ဒီလိုတန်တမန်ဆက်သွယ်ရေးပုံစံအမျိုးမျိုးနဲ့ကွဲပြားမှုတွေကြားမှာရှုပ်ထွေးတဲ့ညှိနှိုင်းမှုတွေနဲ့စီစဉ်ဆောင်ရွက်နေရတာတွေဟာဩစတြေးလျအစိုးရအတွက်မယိုးနိုင်တဲ့စိန်ခေါ်မှုတစ်ခုဖြစ်နေတာပါ။လူဝင်နိုင်ငံခြားမူဝါဒရေးရာသိပ္ပံအတွက်လူမှုသုတေသနအဖွဲ့အစည်းတစ်ခုကမတ်လလေကနေမတ်လကုန်အတွင်းဩစတြေးလျနိုင်ငံသား2000ကျော်ကိုစစ်ဆေးမေးမြန်းပြီးစစ်တမ်းကောက်ယူပေးခဲ့တာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခု sorry သတင်းတောက်အသက်ခံရမှုစုံစမ်းအပြစ်ပေးရေးတောင်းဆိုချက်ကိုထုတ်လွှင့်ပေးပါမယ်။2018ခုနှစ်အောက်တိုဘာလတုန်းက sorry သတင်းတောက်ဂျမတ်ခါရှိုဂီအသက်ခံခဲ့ရတာမှာတာဝန်ရှိတဲ့ sorry အရာရှိတွေကိုအပြစ်ပေးအရေးယူဖို့နိုင်ငံတကာအစိုးရတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှု Agnes Kalamat ကတောင်းဆိုလိုက်ပါတယ်ခါရှိုဂီအသက်ဖြတ်ခံရတဲ့ကိစ္စကို6လကြာစုံစမ်းစစ်ဆေးခဲ့တဲ့ကုလသမဂ္ဂအရာရှိ Agnes Kalamat ရဲ့တွေ့ရှိချက်တွေကို VOA သတင်းတောက် Lisa Schlein ကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင်
Saudi တရင်းတော်ဂျမဲခါရှော့ဂျီလုတ်ကြံခံရမှုမှာ Saudi Arabia နိုင်ငံတာဝန်ရှိကြောင်းစုံစမ်းစစ်ဆေးမှုတွေအရအထောက်အထားတွေတွေ့ရှိထားတယ်လို့ကုလသမဂ္ဂဥပဒေပြင်ပနဲ့တစ်ဖက်သက်တရားစီရင်ခြင်းဆိုင်ရာကိစ္စအထူးအစီရင်ခံစာတင်သွင်းသူ Agnes Kalamat ကပြောပါတယ်ခါရှော့ဂျီကိုလုတ်ကြံတပ်ဖြတ်ဖို့ကိုတည်တည်ချာချာကြိုတင်ပြင်ဆင်စီမံကိန်းချပြီးမှလှုပ်ဆောင်ခဲ့တာဖြစ်ကြောင်းလည်းသူကပြောပါတယ
် The inquiry was a human rights inquiry not a criminal investigationIt has nevertheless found credible
အခုစုံစမ်းစစ်ဆေးမှုကလူခွင့်ရင်းနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုဖြစ်ပါတယ်။ရာဇဝမှုနဲ့ဆိုင်တာတော့မဟုတ်ပါဘူး။ဒါပေမဲ့တွေးရှိချက်တွေအရဆိုရင် Sorry အင်ရှေမင်းသားနဲ့သူ့ရဲ့အကြံပေး Sorry Attorney တို့မှတာဝန်ရှိတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားတွေရှိလာလို့နောက်ထပ်စုံစမ်းဖို့ဖြစ်လာတာပါ။
American နိုင်ငံမှာသူ့ဘာသာသူခေလုံးနေထိုင်နေတဲ့တရင်ထောက်တယောက်ကို Turkey နိုင်ငံ Sorry ကောင်စစ်ဝင်ချုပ်ရုံးမှလုတ်ကြံတပ်ဖြတ်ခဲ့တာကြောင့်ခါရှော့ဂျီတပ်ဖြတ်မှုဟာပြည်တွင်းရေးတသက်ကိစ္စမဟုတ်ပဲနိုင်ငံတကာရာဇဝတ်မှုနဲ့အကျုံးဝင်နေတယ်လို့ခလာမတ်ကပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေအရအပြည်ပြည်ဆိုင်ရာတရားစီရင်ရေးစနစ်ကပေးအပ်ထားတဲ့ရပ်ပိုင်ခွင့်တွေကိုကျင့်သုံးပြီးခါရှော့ဂျီလုတ်ကြံတပ်ဖြတ်ရာမှာပါဝင်တဲ့တန်တရားရှိသူတွေကိုသူတို့ရဲ့နယ်မြေတွေပေါ်မှာတရားစွဲဆိုဖို့လဲခလာမတ်ကတောင်းဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရာဇဝတ်မှုကင်းဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဖွဲ့စည်းမယ်ဆိုရင်တော့ကြမ်းရှိနေတဲ့မိကုန်းတွေအတွက်အပြေပေးပြရောက်မှာဖြစ်ကြောင်းနဲ့
ခါရှော့ကြီးကိုတပ်ဖြတ်ခဲ့တဲ့လူတွေဟာသူတို့လုပ်ရတဲ့အတွက်သူတို့တာဝန်ယူရမှာဖြစ်ကြောင်းသူကပြောပါတယ်
။ There are clear signs of increasingly aggressive tactics by state and non-state actors to permanently silence those who criticize
အစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေသူတို့ကိုဝေဖန်တဲ့သူတွေကိုအတန်တိတ်သွားအောင်လှုပ်ဖို့အတွက်ရန်လိုတဲ့နည်းတွေသုံးနေတဲ့အရေးလက္ခဏာတွေပုံများလာတာကိုတွေ့ရပါတယ်။နိုင်ငံတကာအသိုက်အဝန်းအနေနဲ့ဒီလိုရန်လိုနေတဲ့ပတ်ဝန်းကျင်ကိုစမ်းစစ်ကြည့်ဖို့လိုပါလိမ့်မယ်။ခါရှိုဂီတပ်ဖြတ်မှုကိစ္စကျမရဲ့စုံစမ်းစစ်ဆေးမှုကရှာဖွေတွေ့ရှိချက်တွေကိုလည်းသုံးသပ်စစ်ဆေးရပါမယ်။
ဆော်ဒီအရေဗီယာတာဝန်ရှိသူတွေကတော့ခလမားကျက်အစည်းအခမ်းအနားမှုသားတွေအခြေမြင့်မရှိတဲ့ဆက်ဆွဲချက်တွေနဲ့ပြည်နေတယ်လို့ပြောပါရယ်။ပြီးခဲ့တဲ့အပတ်ကအကူသသမဂ္ဂရဲ့ဒီအစည်းအခမ်းထုတ်ပြန်ပြီးမှတော့ဆော်ဒီနိုင်ငံသားရေးဝန်ကြီးအာမက်အယ်ဂျီဘာကခါရှိုဂျီတိုက်စုံမှုဟာမနစ်မြို့ဖွယ်ရာကိစ္စဖြစ်တယ်လို့ခွင့်မလွတ်နိုင်စရာကြီးလေးတဲ့ရာဇဝတ်မှုကြီးတစ်ခုလည်းဖြစ်တယ်လို့ဆိုပြီးဆော်ဒီဘီယာနိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေကိုတရားစီရင်ဖို့လိုအပ်တာတွေလှုပ်ဆောင်နေတယ်လို့ပြောကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင်အခုတော့အမေရိကန်သမ္မတရဲ့မြောက်ကိုရီးယားကိုသွားမဲ့ခရီးစဉ်ကိုကြည့်ကြရအောင်ပါသမ္မတဒေါ်နယ်ထရမ့်အခုသတင်းပတ်ကုံမှာတောင်ကိုရီးယားကိုသွားမဲ့ခရီးစဉ်အတွက်အမေရိကန်အရာရှိတွေအပိသက်စီစဉ်နေပါတယ်ဒါပေမဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ထိတ်တိုက်စီဝေးပွဲကတော့နောက်ထပ်မရှိနိုင်ဘူးလို့အင်ဂျူရောအရာရှိတွေကပြောပါတယ်သမ္မတထရမ့်နဲ့ကင်ဂျုံအွန်းနောက်တစ်ချိန်ထိတ်သီးစီးနှွေဆွေးဝေးထိတ်သီးစီးဝေးပွဲလုပ်ဖြစ်မယ်ဆိုရင်တောင်မှရပ်တန့်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေကိုရှေ့ဆက်ဘယ်လိုစခန်းသွားကြမလဲဆိုတာမသေးကြတဲ့အကြောင်း VOA သတင်းတောက်ဘယ်ဂယ်လိုကဆိုးမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့အကြားအပြန်အလှန်စာရေးရေးသားနေကြပြီမဲ့နောက်တစ်ချိန်ထိတ်သီးဆွေးပွဲကျင်းပမယ့်အရေးကိုတော့မျှော်လင့်လို့မရနိုင်သေးပါဘူး။ဒီနေ့မှာစတင်မဲ့သမ္မတထရမ့်ရဲ့တောင်ကိုရီးယားခီးစဉ်မတိုင်ခင်အင်ဂျီရောအရာရှိတွေကအဲ့လိုပြောလိုက်ကြတာပါ။ခေါင်းဆောင်နှုတ်ထိပ်သီးဆွေးနွေးပွဲထပ်ကျင်းပရေးကိစ္စမဖြစ်နိုင်ကြောင်းအင်ဂျီရောကပြောနေပေမဲ့လည်းတောင်ကိုရီးယားနိုင်ငံသားတွေကတော့နျူကလ িয়ার ဆွေးနွေးမှုတွေမှာတိုးတက်မှုရဖို့မျှော်လင့်နေကြပါတယ်။တတိယကြိမ်မှာထိပ်သီးဆွေးပွဲကျင်းပရေးအတွက်အမေရိကန်နဲ့မြောက်ကိုရီးယားတို့ဆွေးနွေးနေကြတယ်လို့ဗုဒ္ဓနေ့မှာပြုလုပ်တဲ့မေးမြန်းခန်းတစ်ခုမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။တကယ်လို့ထိပ်သီးဆွေးပွဲနောက်တစ်ကြိမ်ကျင်းပပြင်မယ်ဆိုရင်တော့သမ္မတထရမ့်ဟာကရကနောက်ွယ်ကိုရောက်သွားနိုင်ပါတယ်။သမ္မတထရမ့်ရဲ့ခီးစဉ်အတွင်းတောင်နဲ့မြောက်ကိုရီးယားအကြားကစစ်မဲ့ဇုံ DMZ ကိုတွားရောက်လေ့လာတာလဲပါနိုင်ကြောင်းတောင်ကိုရီးယားအရာရှိတွေကပြောပါတယ်ဒီစစ်မဲ့ဇုံမှာရှိတဲ့ပတ်မွန်ကျွန်းကျွေးရဟာထရမ့်ကင်ထိပ်သီးဆွေးပွဲကျင်းပမယ့်နေရာအဖြစ်အရင်ကလည်းထည့်တွက်ခဲ့ကြပူပါတယ်မြောက်ကိုရီးယားအရေးအထူးပြုလေ့လာနေသူတောင်ကိုရီးယားတက္ကသိုလ်ကပမောက်ခရန်မွန်ချင်းကသူ့အမြင်ကိုခုလိုပြောပါတယ
်ဘုံမီဇုံဆောင်간에도신뢰가있기때문에뭐갑작스럽게1포인트
သူတို့နှစ်ယောက်ကြားမှာယုံကြည်မှုတိဆောက်ပြီးသားဖြစ်နေတော့ထရမ့်နဲ့ကင်တို့ပန်းမုံချုံမှာတွေ့ဖို့ဖြစ်နိုင်ပါတယ်။ဒါပေမဲ့အခုဒီချိန်မှာဒီတွေ့ဆုံမှုဖြစ်နိုင်ဖို့နည်းပါတယ်
။သူတို့နှစ်ဦးအကြားအပြန်အလှန်စာရေးရေးသားခဲ့ကြပြီးတဲ့နောက်တတိယချိန်တွေ့ဆုံမယ်ဆိုတဲ့ထင်ကြီးပေးပြဆိုမှုတွေထပ်ထွက်လာကြတာပါ။ကင်ဂျွန်ဦးကသူ့မွေးနေ့မှာစာရေးခဲ့တဲ့အကြောင်းသမ္မတထရမ့်ကသတင်းလောက်တွေကိုမကြသေးခင်ကပဲပြောပြခဲ့ပါတယ
်။ He wrote me a beautiful letter on birthday. It was my birthday, as you know, last week. He wrote me a beautiful letter. I thought it was very nice.
သူ့မွေးနေ့အတွက်သူကစာရေးပို့ခဲ့ပါတယ်။အင်မတန်ကောင်းမွန်တဲ့စာတစ်စောင်းမှာမိတ်ဆွေကောင်းတယောက်အနေနဲ့ရေးတဲ့စာပါ။ကျွန်တော်ကြားမှာခင်မင်မှုရှိပါတယ
်။သတင်းလောက်တစ်ယောက်ကတတိယချိန်တွေ့ဆုံမှုလုပ်မလားလို့မေးတာမှာတော့အနာဂတ်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့ဒါသမ္မတထရမ့်ကပြန်ဖြေခဲ့ပါတယ်။သမ္မတထရမ့်ရဲ့စာထဲမှာပါတဲ့စိတ်ဝင်စားဖို့အကြောင်းအရာတွေကိုအသေးစားစဉ်းစားနေကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောပါတယ်။ဒါပေမဲ့စာထဲမှာဘာတွေရေးထားလဲဆိုတာကိုတော့ဘယ်သူမှမသိကြပါဘူး။တောင်ကိုရီးယားနိုင်ငံဆောင်မြုံတက္ကသိုလ်ကပါမောက်ခယွန်ဂျီဝွန်းကလည်းနောက်တစ်ချိန်တွေ့ဆုံမှုနဲ့ဆိုင်တဲ့သူ့အမြင်ကိုအခုလိုပြောပါတယ်။
유지되지 않을까 싶습니다. 왜냐하면 트럼프 대통령이나 김정은 위원장이 두 사람의 대화를 통해
미야 슬롱가 찾으러 뛰쳐가래 소라가로 셴마래. 캣다가 대역 친시 편마 찾으러 쇼베로 못야나이자러우.
김정우 언니네 뉴클리어 아시신이고 롱와 순롭포 타마라 트랑가 룰라니다바. 다비메 셋셋 못롯상겐 아메리칸 맥가 빼소무리고 피 쇼베보 냐코리아가 룰라바레. 파모카 윤지원가 베 투 어민고 아쿠루 쎼뼈바레.
두 사람이 만나서 당장 이렇게 하자라고 하는 어떤 협상 타결까지는 안 간다 할지라도
저버둥이 채 못하고 소인나오 닝잔예고 룰라레 소라 두루 뺴나이마레 아쳔 미시라 장 탓뢰포 못 피나이들라바베 다베메 피나이지리 아롱 어트 알란장 푼하보 로바레
따뜻야 쳔 뜻송 로장 트럼프 요킴 가 바 뼈타자베메 베 쳔 마 뜻자메 소라로 못 티나이데바오 크냐
အမေရိကန်သမ္မတရဲ့တောင်ကိုရီးယားခီးစဉ်အကြောင်းကိုကိုစောင်းဝင်းလိုင်းပြောပြသွားခဲ့တာပါရှင်။အခုတစ်ခါတော့ဥရောပနိုင်ငံတွေမှာရင်ဆိုင်နေရတဲ့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနာဆင်ကြရမှာပါ။
ဥရောပနိုင်ငံတွေမှာဒီနှစ်နွေရာသီအစပိုင်းမှာကိုပဲပြင်းထန်တဲ့အပူလိုင်းဒဏ်ခံနေကြရတာကြောင့်အပူလွန်ကဲပြီးဆုတ်ထိုင်းစများတဲ့ဒဏ်ကနေကာကွယ်နိုင်မဲ့အစီအစဉ်တွေကိုတာဝန်ရှိသူတွေကဆောင်ရွက်နေကြပါတယ်။40ဒီဂရီဆယ်စီယပ်စ်လောက်အထိတက်နေတဲ့အပူဒဏ်ကိုကာကွယ်နိုင်ဖို့ဥရောပနိုင်ငံတွေဘလို့ကြိုးစားနေကြရသလဲဆိုတာကိုတော့ VOA သတင်းတောက်စလာတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါရှင
်။ဇွန်လအတွင်းစံရင်တောင်ပြင်းတဲ့အပူဒဏ်ကိုဥရောပသားတွေဒီသတင်းပတ်ထဲကြုံနေကြရတာပါ။ညဘက်မှာအပူတန်းအနည်းငယ်တက်တာနိုင်ပြီမဲ့ပြင်းထန်တဲ့အပူလိုင်းတန်းကိုဒီသတင်းမှတ်ကုန်တွေကဆက်ပြီးခံရနိုင်တဲ့အကြောင်းပြင်းထန်တဲ့တခြားနိုင်ငံတွေကကျန်းမာရေးတာဝန်ရှိသူတွေသတိပေးနေပါတယ
်ဒီအင်္ဂါနေ့မှာဌာနပေါင်း54ခုအတွက်နေမော်ရောင်သတိပေးချက်ထုတ်ပြန်ထားပြီးဌာန18ခုအတွက်ကိုတော့အဝါရောင်သတိပေးချက်ထုတ်ပြန်ထားပါတယ်ဒီသတင်းမှတ်ကုန်တဲ့အထိအပူလိုင်းတန်းခံရနိုင်ပါတယ်ဒေသအလိုက်အပူချိန်တိုးရာရှိနိုင်ပြီးညဘက်မှာတော့အပူတန်းနည်းနိုင်ပါတယ်
ဒီနေ့ကျန်းမာရေးဝန်ကြီးအက်ဂနေဘူဇင်ပြောသွားတာပါ။ပူလွန်ကဲမှုကြောင့်ဖြစ်လာနိုင်တဲ့အရေးပေါ်ကျန်းမာရေးအခြေအနေတွေကိုကန့်ကွက်နိုင်အောင်ကြိုတင်ပြင်ဆင်ထားကြဖို့ကိုလည်းဥရောပနိုင်ငံအတော်များများမှတာဝန်ရှိသူတွေကညွှန်ကြားထားပါတယ်။အပူနဲ့ဆူထိုင်းစလွန်ကဲတာလေဒုညဉ့်ညမ်းတာတွေပေါင်းစပ်လိုက်တဲ့အခါအထူးသဖြင့်ကလေးငယ်တွေနဲ့တကြီးရောတွေအတွက်အန္တရာယ်ဖြစ်စေပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကတော့အားလုံးသတိထားဖို့နဲ့အပြင်ကအပူချိန်ဟာအပူချိန်တိုင်းကိရိယာမှာပြရတာထက်ပိုနိုင်တဲ့အကြောင်းသတိပေးထားပါတယ်။ဂျာမနီမိုးလေဝသဌာနကတော့အခုလိုသတိပေးပါတယ
်။ Am Mittwoch im Südwesten Deutschlands von bis zu 43 Grad gefühlte Temperatur.
ဂျာမနီနောက်တော်မှာဒီပုံတူးနေတာစံချိန်ပြင်အပူဆုံးဖြစ်နေတယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်။အပူချိန်43ဒီဂရီလောက်ရှိပြီးဒါကလွန်ခဲ့တဲ့အပူချိန်မှာနေ့ဘက်ဒီမှာအပြင်းထွက်လှုပ်ရှားမှုတွေရှောင်ရှားဖို့သတိထားမယ်ခြေနေပါ။အရေးရတဲ့နေရာတွေမှာနေပြီးရေများတောက်ကြရပါမယ်။ဒီနေ့ကိုရေ2လီတာတောက်ဖို့ဆောင်းဝင်တွေကအကြံပြုထားပါတယ်
။မြို့ကြီးတော်မများကမြို့လေကောင်လူစီတဲ့နေရာတွေမှာတော့ဒေသခံတွေနဲ့ခီးသွွားတွေအပူတန်တက်တာစီဖို့အတွက်ရေပန်းတွေလှုပ်ထားပေးပါတယ်။တရိษံယုံတွေမှာလည်းအပူတန်တက်တာဖို့အတွက်တရိษံတွေကိုရေဖြန့်ပေးတာရေခဲကျွေးတာတွေလုပ်ပါတယ်။ဥရောပမှာ2003ခုနှစ်အပူလိုင်းဖြတ်ခဲ့ချိန်တုန်းကလူပေါင်း3000ခွဲတည်ဆုံခဲ့ပြီးဒီအထက်မှာ1000ခွဲနီးပါးကပြင်သစ်နိုင်ငံမှာတည်ဆုံခဲ့ကြတာပါ။ရှေ့လျှောက်အပူလိုင်းတန်တိုးမြင့်ခန်းစားကြဖို့သာရှိတယ်လို့ပါရီမြို့တော်က
on a eu des canicules
ou line tango အရင်ကလည်းကျမတို့ခံစားခဲ့ရမှုပါတယ်ဒီတစ်ခါတော့အချိန်မကြတာပါနာမည့်နှစ်တွေကြာရင်ပါရီမြို့မှာအပူလိုင်းတန်ကိုတစ်လနှစ်လကနေသုံးလအထိခံစားရနိုင်တယ်ဆိုတာကိုကျမတို့သိထားပါတယ်ပြင်သစ်လိုကျောက်တုံးတွေနဲ့တိဆောက်ထားတဲ့မြို့ကြီးတွေမှာဒီအခြေအနေကအင်မတန်ခက်ခဲနိုင်တယ်ဆိုတာကောင်းကောင်းသိကြပါတယ
်အခုနောက်ဆုံးအပူတန်လွန်ကဲမှုကကဘာကြီးပူနွေးလာမှုရဲ့နောက်ဆက်တွဲဆူးကျူးတွေကိုပြနေတာဖြစ်ပြီးနောက်မှလည်းဒီလိုအခြေအနေတွေမကြာခဏကြုံရနိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ
ကိုကျော်ကျော်တင်ပြပြသွားတာပါရှင် VOA ရဲ့ကြာတာပရိနေမနက်ခင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့သောတာရှင်တွေတုံးနေတဲ့ဖုန်းတွေမှာ VOA ရဲ့ apps ကိုဘယ်လိုရယူနိုင်သလဲဆိုတာကိုပြောပြပါရစေရှင
်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ကျွန်တော်တို့သောတာရှင်တွေအနေနဲ့VOA ကိုစာတက်ကနေတစဉ်ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ကြတယ်ဆိုရင်ကျမတို့ရဲ့စာတက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတက်ကြီးစာတက်တစ်တာအမှတ်89ဖြစ်ပါတယ်ရှင်။ email နဲ့ဆက်သွယ်လို့ရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျမတို့ရဲ့ telephone number ကတော့12392382554ဖြစ်ပါတယ်ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလေရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ခန်းစာဥကျော်ဇန်တာရဲ့မြန်မာအရေးဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်မှာတော့ရခိုင်မြောက်ပိုင်းမြို့နယ်တချို့မှာအင်တာနက်ကိုမြန်မာအာဏာပိုင်တွေဘာရည်ရွယ်ချက်နဲ့ပိတ်လိုက်တာလဲဆိုတဲ့ဟာကိုတော့
အဲဒီ control လို့ဒီလိုရှိလို့ဆိုရင်ကျမတို့အစိုးရကိုသိပြီးဆိုရင်လည်းရုပ်ပုံကားချက်ပြီးအတန်လေးအလိုလိုကူကူပြတ်ပြတ်သွားနိုင်တယ်အလေးထားကိုကြီးရယ်ကိုပုံရအောင်နော
်မြန်မာအရေးတုံ့တက်သူသတင်းမီဒီယာသမားကိုတိဟာသွင်းနဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုရေဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အားမမပြတ်ကိုညံဝင်းအောင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
မေကွန်ဒေသအတွင်းအရေးကြီးတဲ့ကိစ္စဟာစီးပွားရေးမဟုတ်ပဲသဘာဝပေါင်းညင်ကိစ္စသာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့အဲလီဆန်ဘယ်ရီရေးတဲ့ဆောင်းပါးကို Diplomatic Courier မှာဖတ်ရပါတယ်။အမေရိကန်အစိုးရဟာ2009ခုနှစ်တုန်းကကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုမြန်မာ၊ထိုင်း၅နိုင်ငံပါဝင်တဲ့ LMI ခေါ်မေကွန်အောက်ပိုင်းဒေသအတွက်အစာပြုလှုပ်ဆောင်ချက်ကိုကြေညာခဲ့ပြီးအဲ့ဒီဒေသရဲ့ပညာရေးသဘာဝပတ်ဝန်းကျင်၊ကျန်းမာရေးနဲ့အခြေခံအဆောက်အအုံစတဲ့ကဏ္ဍတွေမှာအပြူသဘောနဲ့ပံ့ပိုးဖို့ရည်ရွယ်ခဲ့ပါတယ်။အမေရိကန်ဖို့မဟာအင်အားကြီးနိုင်ငံဖြစ်လာနေတဲ့တရုတ်နဲ့ပြန်ဆန်ရမယ့်အကြောင်းတွေရှိနေပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီနှစ်နိုင်ငံကြားအကူအညီတင်းမာမှုပြင်းထန်လာခဲ့ပါတယ်။ဒီတင်းမာမှုဟာမဲခေါင်ဒေသကိုလည်းပတ်သက်လာနိုင်တယ်လို့ဆိုပါတယ်။မဲခေါင်မြစ်ရဲ့အချို့ဒေသတွေမှာတရုတ်ကရေအားလျှပ်စစ်စခန်းတွေတည်ဆောက်ပြီးနောက်တရုတ်သင်္ဘောတွေကိုလည်းအဲ့ဒီဒေသကိုပို့လွှတ်ခဲ့ပါတယ်။အနာဂတ်မှာအဲ့ဒီဒေသကိုတရုတ်နိုင်ငံရဲ့ကူတန်းရောင်းဝယ်ရေးဒေတာကြီးတစ်ခုအဖြစ်ရည်ရွယ်နေတာလည်းဖြစ်ပါတယ်။အမေရိကန်နဲ့တရုတ်တို့ဟာဒီဒေတာအတွင်းစီးပွားရေးလွှမ်းမိုးဖို့အားပြိုင်နေကြတယ်ဆိုပေမဲ့တရုတ်ရဲ့လွှမ်းမိုးမှုကိုတော့ဘယ်သူမှမရှင်းသာဘူးလို့ရေးသားထားပါတယ်။ဒါပေမဲ့တရုတ်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဟာသဘာဝပတ်ဝန်းကျင်ကိုအလေးထားမှုသိမ့်မရှိတဲ့အတွက်ဒီနေရာမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုကပိုမိုအရေးပါလာနိုင်တယ်လို့ဆိုပါတယ်။အရှိတောင်အာရှဒေတာဟာကမ္ဘာရာသီဥတုပြောင်းလဲမှုတန်ကိုအများဆုံးခံရတဲ့ဒေသဖြစ်ပြီးမဲခေါင်မြေကမ်းတစ်လျှောက်မြို့တွေဟာအန္တရာယ်ကျရောက်နိုင်တဲ့အခြေအနေမှာရှိတယ်လို့ဆိုထားပါတယ်။ဒါ့အပြင်တရုတ်တို့ရေကာတာတည်ဆောက်မှုကြောင့်မြေရေယွန်းနေသွားပြီးဒေသခံတွေရဲ့ငါးဖမ်းလုပ်ငန်း၊စိုက်ပျိုးရေးလုပ်ငန်းတွေကိုထိခိုက်စေရုံသာမကတရုတ်စီမံကိန်းတွေကြောင့်ဒေသတွင်းပြည်သူတွေစားနပ်ရိက္ခာအဖူလုံမှုကိုတော့ချိန်ချောက်လာနေတယ်လို့ရေးသားထားပါတယ်။ကမ္ဘောဒီးယားအစိုးရတာဝန်ပေးချက်အရပြုလုပ်တဲ့လေးလာမှုတရက်မှာလဲရေကာတာတွေဟာမြစ်တွေကိုတည်ဆုံးစေတယ်လို့ဖော်ပြထားပေမဲ့အခြေခံအဆောက်အုံဆိုင်ရာတရုတ်တို့ရဲ့စီမံကိန်းတွေကနေကမ္ဘောဒီးယားအနေနဲ့အကျိုးမြတ်ရရှိနေတာလည်းဖြစ်ပါတယ်လုံလောက်စင်မှာသဘာဝပတ်ဝန်းကျင်ထိခိုက်မဲ့ကမ္ဘောဒီးယားနိုင်ငံအတွက်လက်စစ်တအားဖြန့်ဖြူးပေးနိုင်မှာဖြစ်ပါတယ်ထိုင်းနိုင်ငံမှာတော့တရုတ်တို့လုပ်ပေးမဲ့မြစ်ကြောင်းကိုတူးဖော်တိုးချဲ့မဲ့ကိစ္စကိုတော့သဘာဝပတ်ဝန်းကျင်တမားတွေကအောင်းအောင်းမြင်းမြင်းကန့်ကွက်ဟန်တာနိုင်ခဲ့ကြပေမဲ့ထိုင်းစီးပွားရေးလောကသားတချို့ကတော့အဲ့ဒီမြေကြောင်းကတဆင့်တရုတ်နဲ့ပူပြီးကုန်သွယ်နေကြင်ကြပါတယ်အခုခါ LMI စီမံကိန်းဆယ်နှစ်ပြည့်လာချိန်မှာအမေရိကန်အနေနဲ့တရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးအငင်းပွားမှုကိုမေးဖယ်ထားပြီးမဲခေါင်ဒေသတလျှောက်တရုတ်ရဲ့ဩဇာအာဏာကြီးထွားလာမှုကြောင့်သဘာဝပတ်ဝန်းကျင်ပြတ်ပြားလာမဲ့အရေးကိုပူပြီးစဉ်းစားလာနေပါတယ်အပြည့်စုံကိုတော့ diplomatickorea.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာသူ့မှာရှိတဲ့စီးပွားရေးအလားအလာကိုအပြည့်အဝဖြစ်ထွန်းလာစေနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ International Banker စီးပွားရေး Online Magazine မှာဆောင်းပါးရှင် Alexander Jones ကရေးသားထားပါတယ်
ဒီဆဲဆုနှစ်အတွင်းမြန်မာနိုင်ငံရဲ့ပြည်တွင်းအသတင်းကုန်ထုတ်လုပ်မှုဟာ900ကိုင်နှုတ်ထက်မှမှန်တမ်းမရှိနေပြီးဒါဟာပြီးခဲ့တဲ့ဆဲဆုနှစ်ကထက်နှစ်ဆတက်လာတာဖြစ်တဲ့အကြောင်းနဲ့အစချီထားပါတယ်မြန်မာနိုင်ငံဟာအရှိတောင်အာရှဒေသတွင်စီးပွားရေးမှာအမြန်ဆုံးဖွံ့ဖြိုးခဲ့တဲ့ကာလတွေရှိခဲ့ကြောင်းနဲ့ဒီပုံစံအတိုင်း2020ထိဆက်သွားနိုင်ပွဲရှိသလိုထင်ရောက်ထင်မှားဖြစ်နေစေကြောင်းကိုလည်းသူကရေးပါတယ်။မကြာခင်နှစ်တွေအတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတဲ့နှုန်းဟာအရင်တုန်းကစီးပွားရေးအလွန်မြင့်မားခဲ့တဲ့အချိန်ကနဲ့ရှင်လို့မရတဲ့လက္ခဏာတွေပြနေပါတယ်။အခုလိုစီးပွားရေးတဖြည်းဖြည်းကျနေတဲ့နှုန်းဟာလာမယ့်နှစ်အနည်းငယ်အထိဒီအတိုင်းဆက်သွားနိုင်တယ်လို့တချို့ကယူဆကြပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့မကြာခင်ကထုတ်ပြန်ချက်တစ်ခုမှာမြန်မာနိုင်ငံရဲ့စီးပွားရေးဟာတဟုန်ထိုးကျသွားနိုင်မယ့်အခြေစိုက်နေတယ်လို့ဖော်ပြထားပါတယ်။စီးပွားရေးအလားအလာနဲ့ပတ်သက်လို့စိုးရိမ်စရာကိစ္စဟာဆယ်စုနှစ်တွေနဲ့ချီလာတဲ့စစ်အုပ်ချုပ်ရေးဆုံးခန်းတိုင်ဆိုင်ခဲ့တဲ့ NLD ပါတီရဲ့2016ရွေးကောက်ပွဲအနိုင်ရတာနဲ့တိုက်ရိုက်သက်ဆိုင်နေပါတယ်။အဲ့ဒီအချိန်ကစလို့ NLD ပါတီဟာစီးပွားရေးကဏ္ဍတစ်ခုလုံးနဲ့ပတ်သက်လို့ဈေးကွက်စီးပွားရေးစနစ်စီလုံးဝအုပ်သုံးအသွင်ကူးပြောင်းစေမဲ့ဥပဒေနှီးဥပဒေတွေတတ်မှတ်ပြဋ္ဌာန်းရေးလုပ်ငန်းစဉ်တွေဟာတိတ်နှိကွေးလွန်းနေတာတွေကြောင့်အဝေးပိုင်းခံနေရတယ်လို့ရေးသားထားပါတယ်။တကယ်တော့ငွေကြေးမတည်ငြိမ်မှုတွေကလည်းဆက်လက်ဖြစ်နေဆဲဖြစ်ပြီးအမေရိကန်ဒေါ်လာနဲ့လဲနှုန်းမှာ2014ခုနှစ်လောက်ကစပြီး60ရာခိုင်နှုန်းလောက်မြန်မာငွေတန်ဖိုးကကျဆင်းလာနေခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေ1600ကျပ်လောက်အထိဈေးကျသွားပါတယ်။ Oxford စီးပွားရေးအဖွဲ့ရဲ့စီးပွားရေးဆိုင်ရာသုတေသနအရအခုလိုမြန်မာငွေတန်ဖိုးထိုးကျသွားတာဟာအမေရိကန်ဒေါ်လာဈေးတက်လာတာ၊သွင်းကုန်တွေမြင့်တက်လာတာ၊နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုနည်းလာတာ၊ငွေမှန်ခိုဈေးကွက်ကဈေးကစားနေတာနဲ့အမေရိကန်ဒေါ်လာလက်ပတ်အားကိုပိုးပြီးအားကောင်းသွားစေတဲ့တရုတ်နဲ့နယ်စပ်ကုန်သွယ်ရေးမြင့်တက်လာတာတွေကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။ရှေ့လာမယ့်ဆယ်စုနှစ်အတွင်းအာရှရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးမှုမှာမြန်မာနိုင်ငံကအနည်းဆုံး9ရာခိုင်နှုန်းလောက်အထိတော့ဖွံ့ဖြိုးနေလိမ့်မယ်လို့မြန်မာနိုင်ငံပေါ်မှာဆက်ပြီးမျှော်လင့်ချက်ထားနေကြသေးပဲလို့သုတေသီတော်များများကသုံးသပ်တဲ့အကြောင်းအပြည့်အစုံကို International Banker Online Magazine မှာဖတ်ရှုနိုင်ပါတယ်ရှင်။
လျှက်စစ်ဓာတ်ထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇူလိုင်လ1ရက်နေ့ကနေစတင်ပြီးလျှက်စစ်တရားကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်။လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုလျှက်စစ်တရားကတွေတိုးကောင်းတာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲ။အခုလိုမီတာကတွေတိုးကောင်းမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလား။ဇွန်လ29ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
။ VOA ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီကနေ့နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက GATE gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate ကားပေါက်လို့လည်းခေါ်ကြတာတော်ရရှိများသိက CRASHER crasher က CRASH crash ဆိုတဲ့ဝဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြည့်စီးချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြည့်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့် Scribe Crew ရဲ့လုံောက်အဒီဘေကတော့ခြံတကားကိုဖြည့်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်လာ Sadhvi Male, Dongbu Ladalu, Ekam Werigu, Mapepe, Larekamale, Di Dongu, Yinun Dongi Shibari. Dajang, Badi, Damamho, Akanakugu, Pejaji Makayabe, Katidine, Wiam Ladugu, Gate Crasher, Lu, Kojala Pibari. Denido Dugum Pepe, Yalare Dwe, Kagu, Piersi, Wiyalare, the Borgani, Dinsa, Piosu, Tara Lule, Yusan, Mare. Together, Eddie Luha, Chanagago, Piwinadam, Hope Boshi, Pejaji Makayabe, a Din Winalu, Chanaga, Piwinare, the Borne, Dinsa, Dunum Tara Pibari.
The neighbors did not invite them to their party, but the Jones went there as gate crashers. The neighbors did not invite them to their party, but the Jones went there as gate crashers.
Gate crasher.
American Style English Tingazago, Dolala Dancy, and Puchapi to Arab Chaparation. Few in the Mabanga told him being the English Tingazarego, video tampining your video find Pineva, Vio Internet Samyana, Map, and Biro Lila, Nijavare, website Lizaga, Bamis.voenews.com Chaparation. A cook Yama Yetong Tachago, Sabiro Nasi and Jaya Amashi. ကျွန်တော်ဒီနေ့မြောက်ပိုင်းမြို့နယ်တချို့မှာအင်တာနက်ကိုမြန်မာအာဏာပိုင်တွေပါရည်ရွယ်ချက်နဲ့ပိတ်ပင်လိုက်တာလေသူတို့ရဲ့ရည်ရွယ်ချက်အောင်ပေါင်းမြောက်အောင်မြင်ပါရဲ့လားမြန်မာအရေးတုံ့တက်သူမီဒီယာသမားကိုတိဟာသွေးနဲ့ဦးကျော်စံတာတို့ဆွေးနွေးတုံ့တက်တာမှာကိုတိဟာသွေးကအခုလိုစပြီးတော့ပြောပါတယ်ရှင်ဒီကိစ္စကသူငင်းခုံပွဲအောင်ကိစ္စတစ်ခုတော့ဘယ်လိုဦးကျွန်တော်ပြောချင်ပါတယ်ဘာ
ကျွန်တော်တို့တောင်းတဲ့ကအဲဒီကပီးတယ်မပီးတယ်မဟုတ်တော့အဲတော့နိုင်ငံလုံးကြီးတွေတောင်းတဲ့တော့မပြပါလဲကျွန်တော်တို့ဘယ်လောက်ထိတကယ်ခိုင်မာမှုရှိလဲဆိုတော့မြေကုန်မှုတွေကျွန်တော်တို့ဟိုကျေကျေတဲ့ရှိတယ်ဥပမာရခိုင်ကျတော့နာလာတိုင်းမြေကုန်မှုတွေကိုကျွန်တော်တို့ပူရောက်သွားပြီဆိုဗျာဟုတ်ကဲ့အဲ့ဒါသတင်းလွတ်လပ်ခွင့်နဲ့လုံခြုံရေးနိုင်ငံလုံးကြီးကြီးဟာဒီလိုထိတိုက်တွေ့တ လူမျိုးရေးအတွက်အထောက်အကူဖြစ်နိုင်မယ်လို့ထင်ပါလေ
ကျွန်တော်ဆက်လာကြည့်တာပေါ့နော်ကျွန်တော်တို့ဒီအင်တာနက်ဆိုတာကကျွန်တော်တို့ဒီနက်ဝတ်တစ်ခုပေါ့နော်ကျွန်တော်တို့ဒီလိုက်ဆွဲလို့ရမယ်ညပုံလေးဗီဒီယိုလေးအနေနဲ့ပို့လို့ရမယ်ဆိုတော့ဒီအင်တာနက်ကိုကျွန်တော်တို့ဒီဖိတ်ဖို့ဒီအစိုးရရောဒီတက်မတော်စဉ်းစားလာတာသူတို့မှအဓိကအရေးကြီးတစ်ခုရှိပါလိမ့်မယ်ဟုတ်ကဲ့ဒါသတင်းလွတ်လပ်ခွင့်ကိုတော့တစုံတရာထိခိုက်နိုင်မယ်ဆိုတော ကယ်တမ်းတင်လာတော့ကဆက်ခဲသွားတာကပြည်သူတွေမဟုတ်ဘူးဒီပိုက်ပါသုံးနေတယ်ကျွန်တော်အင်တာနက်သုံးနေတယ်ကျွန်တော်ကျန်တဲ့အခွင့်အရေးတွေပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီ NGO လို့ဖွဲ့စည်းအကုန်လုံးပါကျွန်တော်တို့ကအကန့်တတ်တော့ဖြစ်သွားတာပေါ့အဲ့တော့ဟိုအစိုးရဘက်နဲ့ကျွန်တော်တက်မလို့ဘက်ကသူတို့သက်သွေးလမ်းကြောင်းကိုသူတို့တုံးလို့ရတဲ့အပိုင်းရှိတယ်ဆိုတော့လည်းပဲကျွန်တော်တို့ဒီပြည်သူလူထုကိုအထိုက်တော့ကျွန်တော်တို့ဒီရန်အဆင့်မြင့်နဲ့ကျွန်တော်တို့တက်မလို့သာတုံးနေတဲ့သက်သွေးစနစ်တွေတုံးခွင့်ရှိတဲ့သာအုပ်စုရေးပိုင်းတွေမှာပါအခက်အခဲရှိသွားတယ်ကျွန်တော်တို့ကဟိုစိတ်ပူတာကဘာလဲဆိုတော့သက်သွေးရေးနိုင်ငံကကျွန်တော်တို့လူတွေရဲ့ဒီရက်တီနိုင်ရေးအတွက်တိုက်ရိုက်မပတ်သက်တော့လည်းပဲဘာပြဿနာရှိနေလဲဆိုတော့ကျွန်တော်တို့ဒီလူရဲ့ဆိုးသူ့ဘာဆိုးဘာသူပြည့်လာကျွန်တော်တို့ဒီတိတူတူတူကျွန်တော်ပြပမှနေတဲ့ကျွန်တော်တို့ဒီတခိုင်ပြည်နယ်ထဲမှာဒီတိုင်းမှာတိတူတူတူနဲ့သက်သွေးပတ်သက်နေတဲ့စီမျိုးတွေပြမစီမျိုးစီမျိုးတွေနောက်ဆက်နိုင်ငံတကာအတိုင်းဝိုင်းပေါ့အလုံးရဲ့စိတ်ပူပန်မှုကိုသူကြီးထောက်အောင်လုပ်လိုက်ပြီးဖြစ်သွားတယ်ကျွန်တော်တို့ဟိုမျော်လင့်နေတာကဒီရခိုင်ကဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီဘုရင်ကြားဘင်္ဂါလီတိတ်တာတွေကစပြီးကျွန်တော်တို့ transparency ရှိရှိလုံးဝကဘာကြီးကနားလည်းမရှိဘဲပြည်ပလောကကနားလည်းမရှိနေသေးဘူးကျွန်တော်တို့ဒါအချက်တွေရဲ့အချိန်မှာနောက်ထပ်ဒီကပို့ဆိုးတဲ့အချိန်မျိုးရောက်သွားပြီးကျွန်တော်တို့ကအလုံးရဲ့ဟိုဝတ်တော့ဒီစိတ်ပူပန်မှုတန်လျာတွေကိုကြီးထောက်အောင်လုပ်ရဖြစ်လို့ဖြစ်လာပြီးတော့အဲ့ဒီအကျိုးဆက်က
ကျွန်တော်တို့ကြားရပူဆိုးတာနဲ့အမိဖားကိုကျွန်တော်တို့အစိုးရနဲ့ကြိုးအားနေတယ်ဒီအာနာပိုင်းမြေပကဒီဟာပြစ်လိုက်တဲ့အတွက်သူတို့ရဲ့အဓိကရည်ရွယ်ချက်ကတော့ဒါသတင်းတွေသူတို့နဲ့တိုက်နေတဲ့သူတို့ရန်သူချားလက်နက်ကင်အဖွဲ့တွေကိုသတင်းပေးနိုင်တာကိုသူတို့ဟန့်တားလို့ဖြစ်ကောင်းဖြစ်မဲ့ထင်ရပါပဲတယ်လီဖုန်းလိုင်းတွေတော့ဖွင့်ထားပါပဲဆိုတော့သူတို့ကတော့သူတို့မှသူတို့ဆက်သွယ်နေလန် သတင်းမှန်ကိုဖော်ထုတ်ခွင့်တင်ပြခွင့်မရအောင်ပိတ်တဲ့သဘောမျိုးသတင်းမှန်ချတဲ့သဘောမျိုးပုံပြီးပြပြနေတာပေါ့ဗျာ
ကျွန်တော်အမြင်ပြောရရင်များဟိုလူစက်တွေမြည်ပြင်ညာအရာ internet ဖွင့်ပေးထားရင်တော့မတချို့ကျွန်တော်တို့ဒီ internet ကိုကျွန်တော်မြန်မာပြည်ရဲ့ internet ကိုအသုံးပြုတဲ့ကျွန်တော်တို့ဒီတနက်ကန်ဖွဲ့စည်းပေါ်တော့တပုံဖွဲ့စည်းမှာအေးလိုဟာမျိုးတော့မတချို့တစ်ခါတည်းချုပ်နေရတယ်မှာကျွန်တော်တို့ဒီတမရောနေပြီးတော့ခြေရာဆန်နိုင်တဲ့ဟိုအခြေအနေတော့ရှိတယ်ဒါပေမဲ့အဲ့ဒီဟာတော့မတော့အသုံးမချပဲနဲ့ internet ကိုလုံးဝပိတ်လိုက်တာကျွန်တော်အပြင်ပြောရရင်တော့ဟိုဒီလူလူတွေကအပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ဒီလို live ဆက်လာမျိုးတွေကို control လုပ်လို့မရအောင်နိုင်တဲ့ဒီဓာတ်ပုံစံတွေရုပ်ပြရပေါ့နော်ကျွန်တော်တို့ဒီလက်ဖက်ဆက်အဖွဲ့ကြီးပေါ့နော်ကျွန်တော်တို့ဒီဒီကြတဲ့ကျွန်တော်တို့ဒီဟိုရိုးရာကိစ္စမှာတော့ဆိုလို့ရှိလို့ကျွန်တော်ရေဆက်ပွဲတွေနေတိုက်တဲ့ကျွန်တော် video clip တွေဖတ်လာတာရှိတာပေါ့ဆိုတော့ဟိုအဲဒီ control လုပ်ဒီဆိုလို့ရှိလို့ဆိုရင်ဒါဒီဒီကမ္ဘာတော်အစိုးရကိုစိတ်ပူဆိုးရင်လည်းကျွန်တော်တို့ဒီရုပ်ပုံကားချက်တွေအကန့်လေးအလိုလိုကူကူပြတ်ပြတ်သွားနိုင်တယ်အဲ့ဒီထားကိုကြီးရကိုပုံရတယ်ပေါ့နော်ဆိုတော့တည်င်းကိုပိတ်ဖို့ကြတော့ဆိုတော့တယ်လီဖုန်းကလည်းဖွင့်လာတယ်ဆိုတော့ဟိုကျွန်တော်အမြင်ပြောရရင်ခေတ်ကအရင်ကျေတက်လာတယ် Facebook လိုဟာမျိုးရှိတဲ့ကကြတော့ Facebook ကနေပြီးတော့ကျွန်တော်ကဒီနေ့နေ့ကျန်လာဆို live တက်ရဲဆက်လို့ရတာရှိတယ်ဆိုတော့ဒီဖက်ကဒီဒီ data ထဲမှာရှိတယ်ကျွန်တော်တို့ဒီကဒီကကော်ရက်ကိုဟိုဖိဒီယိုအောင်သုံးချနိုင်တယ်ဒီအပူစစ် video streaming ပေါ့အဲ့ဒါတွေအရင်ကောင်းတဲ့ဆိုတော့မလို့အဲ့ဒီဟာလေးတော့ဖြစ်ပေါ်လာမယ်အကျိုးဆက်ပြီးသူအဓိကတားခြင်းလည်းလို့ထည့်တယ
်အဓိကကတော့သူကဒီလို internet ပိတ်လိုက်တဲ့အကြောင်းစီးရေးမှလည်းသူတို့ကအရေးသာစရာအကြောင်းတော့မရှိဘူးသို့တော်လည်းပဲသူတို့နဲ့ဖြစ်နေတဲ့ကိစ္စမှာအဲ့မှာလူခွင့်ရေးချိုးဖောက်တာတွေသူတို့မမြင်စရင်နဲ့မြင်ငွေးတွေလူဖို့သာရွယ်ဆိုတော့တကယ်တော့ကောင်းတဲ့အကျိုးသက်ရောက်မှုဥပမာညဉ့်ညမ်းရက်အတွက်အလားအလာဖြစ်စေမယ် at least ပေါ့လေအဲ့ဒီလက်နက်ကင်တိုက်ခိုက်နေတဲ့လူတွေကိုအပြတ်ချေမှုပြလိုက်နိုင်မယ်ဆိုကြပါစို့သူတို့ဘက်ကဆန္ဒအဲ့ဒီဟာတွေတခုမှဖြစ်လာနိုင်ကြတော့အကြောင်းမရှိဘူးပေါ့ဒီမှာမှောင်ချတာကလွယ်တယ်
ဟုတ်ကဲ့ကျွန်တော်အဲ့လိုမမြင်ဘူးဘာဖြစ်လို့လဲဆိုတော့တဘုံအဖွဲ့စည်းနေရတယ်ကျွန်တော်ထင်တယ်ဒီတို့ရတဲ့တရားဝင်အစီအစဉ်မှာတုံးသွင်းနေတယ်ကျွန်တော်သက်သွေးနေဝတ်တွေဒီအပြင်ကိုတို့ကတို့ဂျိုဒူးအလားသက်သွေးနေဝတ်တွေလည်းတုံးနိုင်တာပဲတို့မှကဒီတဘုံအဖွဲ့စည်းတွေမှာတော့ကျွန်တော်ထင်တယ်ဒီတို့မှစဉ်းစားထားပြီးသားအခြားသောသက်သွေးရေးလမ်းကြောင်းတွေရှိနေတယ်ဟုတ်ကဲ့ဒီသက်သွေးရေးဂျိုဒူးလမ်းကြောင်းတွေလည်းတို့တုံးနိုင်တယ်ဆိုတော့တဘုံအဖွဲ့စည်းကိုလည်းတိုက်ရိုက်ကျွန်တော်တို့ဒီလိုတို့ပိတ်ဆို့ပြီးတော့ဒီသက်သွေးချက်ချက်တော့ရလည်းမရောက်ဘူးလို့ကျွန်တော်မြင်တယ်ဆိုတော့ကျွန်တော်အမြင်ပြောရရင်တော့ဒေသခံပြည်သူလူထုကခုနောက်ပိုင်းမှာဒီမိတင်ရတဲ့ရမ်းမြန်မာလာတဲ့ဒီ internet streaming ပေါ်တော့အရင်တစ်ချိန်ကိုအချိန်ရတဲ့ဗင်းကြီးပဲပြန်ဆက်နိုင်တဲ့သူတို့ဒီ video streaming ဟာမျိုး live streaming ဟာမျိုးတော့ဆက်တားကြတယ်နောက်တော့ဓာတ်ပုံလိုဟာမျိုး video file လိုဟာမျိုးတစ်ချိန်တစ်ကမ္ဘာလုံးကိုလည်းတစ်ခုပြန်သွားနိုင်တဲ့ဟာမျိုးကိုသူတို့အဲ control လုပ်ပြီးအတိုင်းလာတစ်ခုပြီးပေါ့လေဟိုထိန်းကျင်တယ်လို့
အဲ့တော့သူတို့ကလောလောဆယ် CE အချင်းနဲ့သူတို့အတွက်အလေးသာသွားစရာမရှိတဲ့အပြင်ဒီလိုထိန်းလိုက်တဲ့အတွက်ဘာဖြစ်လာလဲဆိုတော့ဒေတာကံပြည်သူရဲ့ထောက်ခံမှုလည်းသူတို့ပိုဆုံးရုံမှာပေါ့တကယ်တော့စစ်ဆိုတာလူလူထောက်ခံမှုကလည်းအရေးကြီးလို့ထင်ပါတယ်ထို့နည်းယူဆပါမယ်နိုင်ငံတကာရဲ့ထောက်ခံမှုကလည်းပိုဆုံးရုံနဲ့နိုင်ငံတကာလည်းဝေဖန်နေကြတယ်ဒါတွေကိုမြန်မာအာဏာပိုင်တွေမတွက်ကြလေသလားဆိုပြီးတော့ကျွန်တော်စဉ်းစားမိရပြဟုတ်ကဲ့
ဗျဆိုတော့ကျွန်တော်လည်းအဲ့လိုပေါ့နော် internet ကိုကျွန်တော်ပိတ်လိုက်တဲ့အတွက်ကြောင့်မလို့ပြောစရာပဲဖြစ်သွားတယ်ကျွန်တော်ဒီလက်ဟိုဟိုအဓိကစစ်ဆေးရေးမှာလည်းဟိုကိုယ့်ဘက်ကနေပြီးတော့အာသာကြည်တခုဖြစ်မသွားတဲ့ပြင်ပိတ်လိုက်တဲ့အတွက်ကြောင့်မလို့ပိတ်ပြီးတခုခုများလို့တော့မလားဆိုရယ်တော်တော်ကြူပါမှုတွေပေါ့နော်တခြားကျွန်တော်တို့အောက်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေလားဒီပါဒီနိုင်ငံဒီမိတ်ဆွေနိုင်ငံတွေကျွန်တော်တို့ဒီချက်ချင်းဒီအဖွဲ့လိုဟာမျိုးတွေပြည်သက်ခါမှာဒီကူကိုအဲဘယ်နေရာပေါ်သွားကူရအောင်လဲဆိုပြီးတော့ကျွန်တော်တို့တရင်ကိုစောင့်လာနေတဲ့ပုံပုံများလေးဆက်လာအဖွဲ့အစည်းတွေအားလုံးကအဲဒီဆိုးရကြူပါမှုဖြစ်သွားတော့သူတော်တူပဲကြောင်မလို့အဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့ဗမာကိုပြရသေးဘူးကျွန်တော်တို့အထူးအပေါ်မှာတက်မပေါ်မှာရောအဲ့တော့အားလုံးကသမျိုးတွေမြင်လာကြတာပေါ့။ဒီလိုလိုက်ကြလောလောဆယ်တော့သူတို့ပမာတော့ဟိုကျွန်တော်တို့ဒီစစ်ပြေးမှာဘယ်တော့အားကောင်းရတယ်မသိဘူး။လောလောဆယ်တော့သိရင်မှုတွေနဲ့ပြားတွေရှိတဲ့ပြင်ကိုကျွန်တော်တို့ဒီကောင်ရက်မှုဟာလူတွေရဲ့လက်လက်ကိုတုံ့ပြန်ရဖြစ်တဲ့အတွက်ကြောင့်မလို့လူ့ခွင့်ရေးဒီမိုကရေစီကလည်းမြည်ရလားလို့ဆိုရဲမေးဖို့လည်းဆိုင်ရတာပေါ့။အဲ့တော့လောလောဆယ်မှာတော့ဒီလိုဆောင်ရွက်တဲ့အတွက်တော့ကျွန်တော်တို့မြင်လာတော့အကောင်းဆုံးအဆိုးကိုပို့ပြီးပေးနေတယ်လို့မြင်ပါတယ်ဗျ
။ဟုတ်ကဲ့။ဆိုတော့နောက်တစ်ခါအခုဒီလောက်ရပြီးရင်သူကမီဒီယာတွေဘယ်လိုများလှည့်လာနိုင်ကြလားသူတို့ကဒီဟာတွေမပေါ်စီခြင်းလို့သူတို့ကဇင်းမြစ်ကိုလိုက်ပြီးတိတ်ဖို့ကြိုးစားနေဒါပေမဲ့မီဒီယာသမားဆိုတော့လိုက်ရှာပြီးတော့သတင်းလုတ်ကြမှာပဲဆိုတော့နောက်တစ်ဆင့်သူတို့ရဲ့ target ကမီဒီယာဝင်များပြန်မထားလာနိုင်ကြလားဒါတွေမလုတ်ရဘူးဒီခါလုတ်တဲ့အတွက်ဖန်နေစီရဲ့ဆိုတော့
မီဒီယာလည်းဆွဲရတော့လေကျွန်တော်တို့နားလဲတာကတော့ချီပီတာဥပဒေအရကိုကျွန်တော်တို့ပါထုတ်ပြန်ခွင့်ရှိတယ်။အဲဒီတော့ကျွန်တော်တို့ကအလားဥပဒေအကောင်အတွင်းဟိုအရေးကြီးမှုကနေပြီးတော့ကျွန်တော်လည်းဆွဲအတိုင်းတာတစ်ခုဒီတော့ဟိုကျွန်တော်တို့လောကကြီး complete ကြီးတော်ရည်ရအောင်ပြတော့မဟုတ်ဘူးကျွန်တော်လည်းကျွန်တော်တို့ပါလုပ်လို့ရတယ်ဒါပေမဲ့သက်သက်လာပါလဲဆိုတော့ဒီလိုသတင်းမျိုးထုတ်ပြန်တဲ့အတွက်ကြောင့်မလို့သူ့ကိုပြအဲဟိုဒီချိန်မှာပေါ့တော့အခုဒီလိုထုတ်ပြန်တဲ့သတင်းကြောင့်မဟုတ်ပဲနဲ့တခြားကိစ္စတစ်ခုနဲ့များသက်သက်လာရှိလာနိုင်တာသူ့အမျိုးသမီးထားမှာသူ့ကိုမှုတွေကတော့ရှိတယ်ဗျဒါပေမဲ့ဆိုတော့ဒါကလည်းဟိုကိုတစ်ချက်လေးမှားသွားရင်တော့တစ်ချက်လေးဥပဒေနဲ့ကြီးသွားတာလည်းကျွန်တော်တို့တရားစွဲဆိုရတဲ့ကိစ္စမျိုးတွေကတော့ရှောက်ဖြစ်နေတယ်ဆိုတော့အဲ့လိုဟာမျိုးတွေကတော့တို့ရောပေါ့နော်အဲ့လိုတော့ဟိုမီဒီယာသမားတွေပေါ်မှာဘယ်လိုဖြစ်အားရှိလဲဆိုတော့ကျွန်တော်တို့ဒီလိုမျိုးရက်နဲ့ပြိပခတွေအစီအစဉ်တိုင်းလာရင်လည်းဖြစ်တဲ့ပြိပခတွေမှာကျွန်တော်တို့တည်ပြီးတည်ပြီးဆက်တဲ့အခါမှာပေါ့နော်ကျွန်တော်တို့ကဟိုအရေးကြီးကြည့်ရတယ်ကိုယ်အန်လေးလည်းကိုကြည့်ရတယ်ဆက်ဆက်ဆက်ရှိပေါ့နော်ကိုယ့်ကိုယ်ကိုတံပီးကြည့်ရတဲ့နေသားတွေတော့ရောက်လာတော့အမှန်နဲ့ကအစီအစဉ်ဒီထဲမှာဖြစ်ခဲ့တဲ့မီဒီယာတွေပို့ဆိုတော့ပေါ့နော်တကယ်တော့ပြိပခပြင်းပြင်းထန်လာတယ်မီဒီယာသမားတွေလည်းပို့တော့တာလည်းခက်ခဲလာတယ်အရန်ကိုအပြဲဆက်လာတယ်အရန်ကိုအန်လေးပြိပခလို့ဆိုတဲ့အလိုသားကိုအဲအူတည်နေပါဗျာဟုတ်ကဲ့
မြန်မာနိုင်ငံရဲ့နိုင်ငံရေးကိုပြပကလူတွေသုံးသလိုက်ရင်စစ်တပ်နဲ့ NLD အစွဲကြမှာသဘောထားကွဲလွဲမှုတွေအများကြီးရှိနေလို့သုံးသပ်ကြပါတယ်ဒါပေမဲ့လည်းအခုလိုသတင်းမှန်ဖော်ထုတ်ခွင့်မီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်လိုတဲ့နေရာမှာစစ်တပ်နဲ့အရသာအစွဲတို့ဟာသဘောရဖြစ်နေတယ်သဘောထားညီညွတ်နေကြတယ်လို့ဆိုရင်မှန်ပါလား
ဆိုအဲ့တော့တော့ကျွန်တော်အမြင်ပြောရရင်အခုလို internet ကိစ္စကိုကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုလက်ပိုင်းခြေရအရင်ကတော့ energy ပြောရမယ်ပတ်သက်လို့ကျွန်တော်အမြင်ပြောရ energy ပြောရရင်သဘောထားလို့ကျွန်တော်အနေနဲ့အဲတီထောင်ပြီးယူဆရတာပေါ့နော်ကျွန်တော်သုံးသက်ဖြစ်ပြတယ်နဲ့ဒီဖြစ်ပြတယ်ကိုသုံးသက်ပြီးတော့ကျွန်တော်အဲလားလည်လိုက်တာကဘာလဲဆိုတော့ကျွန်တော်တို့တိုက်ကြည့်ရမလို့လည်းသူတို့လည်းပြောပါတယ်မလို့လည်းသိဘူးသူ့ဥပဒေမပြင်နိုင်သေးဘူးအဲ့တော့ဥပဒေမပြင်နိုင်သေးတဲ့ကျွန်တော်အဲ့လိုကျွန်တော်တို့ဒီရိုက်တာဖြစ်သွားတယ်ကျွန်တော်တို့ဒီဒီဘက်နိုင်ငံတော်ဒီဘက်ကျွန်တော်တို့အဲ့ဒီလိုဟာမျိုးပေါ့အပြင်းအထန်မပြေနိုင်တဲ့အချိန်မှာဒီကြားတွေနဲ့တော့မီဒီယာများအနေနဲ့တော့မရှိရကောင်းပဲကြည့်ရင်တော့ကိုဖြစ်ကိုထားဆိုတဲ့သဘောမျိုးကျွန်တော်ဒီအရက်သားဆိုရရက်တည်နေတယ်ဆိုတော့နားလည်းဒါကတပိုင်းပေါ့ဆိုတော့အခု internet ဖိတ်တဲ့ကိစ္စမျိုးကြတော့ကျွန်တော်ဘယ်လိုနားလည်ထားလဲဆိုတော့တက်မော်အနေနဲ့စစ်စစ်လုပ်တဲ့အခါမှာဥတော်ပိုင်းကသူ့ကြီးပဲမဟုတ်ပဲနဲ့ကျွန်တော်တို့ဒီဟိုအလုံးနဲ့ကြာမှာပါကျွန်တော်တို့ဒီနိုင်ငံတော်တိုင်းနိုင်ငံကဘယ်လိုမြင်ကြားလဲဆိုတဲ့ဟာမျိုးတွေနဲ့ပြောလာတဲ့ခါကျတော့ကျွန်တော်တို့အသေးအောက်တိုင်းမြင်ပြီးတော့အသေးအောက်ချပြပြီးတော့မှသိတာမျိုးတွေရှိလာတယ်ဆိုတော့ကျွန်တော်အမြင်ပြောရရင်တော့ဒီတက်မော်အနေနဲ့ဒီစစ်စင်ရေးကိစ္စတွေမှာဒီတက်ကြွန်းနားလည်တဲ့ကိစ္စတွေဖြစ်တဲ့တော့ပေါ့လို့ဒီအရသာအစိုးရကိုသူကပိုင်ပိုင်နိုင်နိုင်ရှင်းပြပြီးတော့မှအဲဒီအရသာအစိုးရကိုပါသူကဒီကုန်ကျစ်တွေမှာပေါအောင်ဆွဲခေါ်လာတဲ့ပုံစံရှိတယ်။အဲဒါအဲ့မှာလည်းတပါးလည်းဖြစ်တယ်လို့အများအယူဆပြီးဖြစ်လာတဲ့အနေသားဖြစ်ပါရဲ့ဗျ။
ကျဆန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသံတက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပြည်နေ့မနေ့ခင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်ဒီတစ်ပတ်သူယုံကြည်ရာစီစဉ်မှာတော့ဒသနိကဗေဒဌာနငိမ့်စာပါမောက်ခဒေါက်တာဦးဆောင်ဘာကိုယုံကြည်တယ်လဲဆိုတာမျှဝေထားပါတယ်။မိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်။ကျွန်တော်ကဒသနိကဗေဒဌာနမှာပါမောက်ခဖြစ်ပြီးကြအောင်ဒီဘာသာရပ်ဘူးလေတင်ကြပို့ချပေးနေပါလေအဲ့လိုတင်ကြပို့ချပေးတဲ့အခါမှာဒါအရှိတိုင်းနောက်တိုင်းဒီဒီကဟောဆော့ဖာကြီးတွေရဲ့အမြင်ကိုလည်းပဲနေလာတဲ့အချိန်မှာကျွန်တော်ယုံကြည်တာကတော့ဒါဘုရားဘာသာဝင်တယောက်ဖြစ်တဲ့အတိုင်းမြတ်ဗုဒ္ဓရဲ့တရားတွေကိုသူပဲယုံကြည်ပါတယ်အဲ့တော့မြတ်ဗုဒ္ဓရဲ့တရားတွေဟာအခုပြစ္ဆုတ်ပံဘဝသာမကနောင်တမလွန်ဘဝအတွက်လည်းပဲသံဃာကလွမြောက်ရအတွက်လည်းပဲထောက်ကူပြုတဲ့ဟောကြားချက်တွေဖြစ်ပါတယ်ဖလောဆိုဖီကလည်းတကယ်တကယ်တော့ truth and reality ကိုရှာတာပါပဲဒုဒ္ဒဖျားကလည်းပဲ truth and reality ကိုရှာတာပါပဲအဲ့လိုရှာကြတဲ့အခါကျတော့ဒီအရှိတိုင်းနောက်တိုင်းအပြီးဒီကသတ္တနာဆရာကြီးကြီးရဲ့အမြင်နဲ့ဗုဒ္ဓဆရာကျမ်းထားတဲ့ truth and reality ကိုနိုင်ရှင်းကြည့်လိုက်တဲ့အခါကျတော့တော်တော်လေးကွာခြားနေတာကိုတွေ့ရပါတယ်တကယ်တော့ကမ္ဘာဖလောဆိုဖာကြီးတွေပေါ့သူတို့ level truth and reality ကိုရှာကြတဲ့အခါတချို့ကတွေးတောပြီးတော့လူအဖွဲ့အစည်းမှာဘလို့နေကြနေကောင်းမလဲဆိုတဲ့ကုကျင်တရားစံမျိုးကိုရှာကြတာပါပဲအဲ့လိုရှာတဲ့အခါကျတော့ rationalist empiricist ရဲ့အမြင်တွေပေါ်ပေါက်လာတယ်ပေါ့နော်ဒီဗုဒ္ဓကတော့တွေးတောကြံစယုံနေမကသူကိုယ်တိုင်ကြင်ကြံအားထုတ်ပြီးတော့မှရှာကြတဲ့အခါကျတော့ ဗုဒ္ဓဆရာကျန်တဲ့ truth reality နဲ့ကုကျင်တရားအမည်လေးဟာသဒ္ဒနာဆရာကြီးဆရာကျန်နဲ့ကုကျင်တရားအမည်လေးဟာအတော်ကူပဲကွာခြားသွားပါတယ်ဗုဒ္ဓကတော့ကိုယ်ကိုယ်တိုင်ကြင့်ကြာအားထုတ်ပြီးတော့မှဆရာကျန်နဲ့အကြည့်ကြီးဖြစ်နေတော့ဖြည့်ခြင်းကတော့တော်တော်ကွာအကြောင်းမို့ကျွန်တော်တို့ရဲ့ဆရာကြီးဖြစ်တဲ့ဒေါက်တာခမောင်ဝင်းကဘလူတောင်မှာပြောသွားလဲဆိုလို့ရှိရင်ဗုဒ္ဓရှင်ဟာတကယ်တည်းတော့ philosophy ရဲ့ encyclopedia กว่าအကုန်လုံးဒီဗုဒ္ဓရဲ့ဟောကြားချက်ထဲမှာရှိတယ်အဲ့တော့ဆရာကြီးပြောသွားတဲ့အချက်တွေကျွန်တော်လည်းလေ့လာကြည့်မှန်းနေတာတွေ့တယ်အခြေတိုင်းနောက်တိုင်းဒီဒီကကြာကြတဲ့ကိုရှင်တရားစံနေကိုဆရာကြတဲ့အခါကျတော့ကျွန်တော်တို့အားလုံးကဘယ်မှာတော့ဆုံးလဲဆိုလို့ရှိရင်ဗုဒ္ဓရှင်ညင်းမှာပဲတော့ပြီးတော့ဆုံးပါတယ်ဒါကြောင့်မို့ဒုက္ခရဲ့ဟောကြားချက်ဒီဟာအခုပြစ်ဆုံးပါအတွက်သားလဲမကပဲနဲ့တဏှာလွတ်မြောက်ရတော့ကြောင်းမှာအပြုပါလားအဲ့တော့တဏှာလွတ်မြောက်ဖို့ဆိုတော့ဒါဗရိချင်းပေါ့နော်ဘာသာရေးပေါ့အခုပြစ်ဆုံးပါဘဝမှာပဲလူတွေရဲ့နေထိုင်မှုလာမှုစီးပွားရေးလုပ်ငန်းဆောင်ရွက်မှုတွေမှာအထောက်အကူပြုပါတယ်မိမအောင်တုံတင်ဆုံးမထားတဲ့ဤတိလဲဖြစ်ပါတယ်တံမိုးရှိတဲ့အဆုံးမချက်ဒီလဲဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ဗုဒ္ဓရဲ့ဟောကြားချက်တွေကနေဘယ်လူမျိုးမရှိဘယ်ဘာသာမရှိအကျိုးဝင်ဒါဆိုရင်ဆုံးမချက်လေးခုကိုချေရလုပ်ချင်ပါအဲ့ဒါကတော့ကောင်းမှုကိုဆောင်ဒီ find the mind true on စိတ်ကိုထားဆိုတာကတော့အကုန်လုံးနဲ့တင့်တော်တဲ့ဒါနိဆုံးမချက်လေးဖြစ်တယ်တမိုးရှိတဲ့ဒါနိဒီစကားလေးဖြစ်တယ်အားလုံးကမှတ်သားကြတယ်လို့ကျွန်တော်အနေနဲ့ယုံကြည်ကြောင်းချေရလုပ်လိုက်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာပါရှင်။ကျမတို့ VOA American တန်ရဲ့ဇွန်လ29ရက်ကြာတာပြင်းနေမြတ်ပြင်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုကြာတာပြင်းနေမြတ်ခင်ရဲ့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်လူသားချင်းစာနာမှုပြဿနာဖြေရှင်းရေးဆိုင်ရာအဆိုပြုချက်ဥပဒေမူကြမ်းတရားကိုအထက်လွှတ်တော်မှ Republican နဲ့ Democrat Party ကြီးနှစ်ယောက်စလုံးကဗိုလ်တပုနယ်မှာတည်ပြုပေးခဲ့ပါတယ်။နောက်ထပ်ရန်ပုံငွေဒေါ်လာတန်း4,000ကျော်ချထားပေးဖို့နဲ့ဖမ်းဆီးထားတဲ့တရားဝင်ရွှေ့ပြောင်းသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ဖို့ပါထည့်သွင်းပြဋ္ဌာန်းပေးမယ်ဥပဒေလည်းဖြစ်ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့မှာပြုလုပ်မဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာနိုင်ငံခေါင်းဆောင်၈ယောက်နဲ့တီးခြားစီတွေ့ဆုံဖို့ရှိပါတယ်။ဗိုလ်တပုနဲ့ဂျပန်ကိုမထွက်ခွာမီသမ္မတကအမေရိကန်နိုင်ငံပေါ်မှာမျက်ထုံနေတဲ့ကမ္ဘာနိုင်ငံအတော်များများကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရွန်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုရှိကြောင်းဆက်ဆွဲထားတဲ့ရာဇဝတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုတင်ပြီးစစ်ဆေးမယ်တရားသူကြီး၃ဦးပါအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ဂျူလ25ရက်နေ့မှာ ICC နိုင်ငံတကာရာဇဝတ်တရားခွင်ဥက္ကဋ္ဌကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ရုံးကြဒုက္ခတွေတွေကိုစောင်းနိုင်တဲ့များဆော့ဆော့နေရက်ကိုပြန်ပြီးမပို့နိုင်ရင်လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဟာရုံးကြဒုက္ခတွေရေးနေရက်ပြန်ရေးသဘောတူညီချက်ကိုမနစ်ခရဲကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပေမဲ့ဆန္ဒထောက်ပြန်တဲ့ဒုက္ခတွေတယောက်မှမရှိသေးပါဘူး။
ကြာတာပြင်းနေမြန်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကြာတာပြင်းနေညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.